Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်းရဲ့2024ခုနှစ်အောက်တိုဘာလ15ရက်အင်္ဂါနေ့မနေ့ပဲရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပြိုင်နက်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲတန်လွင့်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။ရုရှားတရုတ်စီးရေပူပေါင်းဆောင်ရွက်မှုအရေးကြီးကြောင်းရုရှားကာကွယ်ဝန်ကြီးကပြောပါတယ်။ကနေဒါဆိုင်ရာတန်အမတ်ကြီးကိုအင်ဂျာကပြန်ခေါ်လိုက်ပါတယ်စစ်ကောင်စီရဲ့ပုဒ်လင်နဲ့မြေရှင်းလင်းရင်မှာတပ်ဖြတ်ဖမ်းဆီးခံရသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ
်အခုလိုနောက်ဆုံးအသတင်းတွေပြီးမှတော့ကချင်ပြည်နယ်ချီပွေအထုဒေသတဲ့အတွင်းကစခန်းတစ်ခုကို KIA ကသိမ်းပိုက်တယ်ဆိုတဲ့သတင်းနိုင်ငံတကာအုပ်ချုပ်ရေးမှုအသက်ခံရတဲ့ကိစ္စဟာလောင်ကစားယုံနေနဲ့ပတ်သက်နေနိုင်တယ်ဆိုတဲ့သတင်းဖန်စီခံထားရတဲ့ရန်ကုန်အဒီမိုကရေစီရေးလှုပ်ရှားသူ၄ဦးကိုပုံမှန်9-9နဲ့ဆွဲဆိုလိုက်ပါတယ်။မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေပြီးမှတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ဆက်မှာပါ။ Israel, Lebanon, Hezbollah တို့ရဲ့အကြောင်းတင်ပြချက်ဖြည့်ဆည်းနေတဲ့ Ukraine ရွာကလူတွေရဲ့ဘဝဒါပြင်သဘောပတ်ဝန်းကျင်နဲ့မြေပညာဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။အခုတော့သတင်းတွေကိုဦးတင်မောင်တန်းကပြောပြပေးမှာပါ။
လဗ်ဒွန်မြောက်ပိုင်းကလူနေတိုက်ခန်းတစ်ခုကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ18ဦးတနင်္လာနေ့ကသေဆုံးသွားခဲ့ကြတယ်လို့လဗ်ဒွန်ချက်ချင်းဒီအသင်းကပြောပါတယ်။အဒီနီယာဟက်စ်ဘိုလာအားကောင်းတဲ့တိုက်ပွဲအရှိပိုင်းတောင်ပိုင်းတို့နဲ့အလံဝေးလာတဲ့နေရာဖြစ်ပါတယ်။အီတိုပြည်ရှိရွာကလူနေတိုက်ခန်းငယ်လေးကိုအစ္စရေးကတိုက်ခိုက်ခဲ့တာပါ။ပြစ်မှတ်ကအခုချိန်မှမသေးကွဲသေးတယ်လို့အစ္စရေးစစ်တပ်ကလည်းဘာမှမပြောသေးပါဘူး။အစ္စရေးမြောက်ပိုင်းစစ်စခန်းတစ်ခုကိုဟက်စ်ဘိုလာတို့ကဒရုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်အသက်19နှစ်အရွယ်စစ်သား၄ယောက်တိတ်ဆုံးခဲ့ကြပြီး9ယောက်ပြင်းပြင်းထန်ထန်တမ်းရရှိခဲ့ကြပါတယ်။အဒီလိုတိုက်ခိုက်ပြီးတဲ့အချိန်မှာအစ္စရေးကတိုက်ခိုက်တာပါ။ဟက်စ်ဘိုလာရဲ့တင်းငွေတွေနေ့ကတိုက်ခိုက်မှုမှာအစ္စရေးနိုင်ငံတဝန်းလူ61ယောက်တမ်းရခဲ့ကြပါတယ်။အဲဒီအစ္စရေးစစ်စခန်းကိုတင်းလာနေ့မှာအစ္စရေးဝန်ကြီးဘန်မန်နာဇာယဟုတွားရောက်ခဲ့ပါတယ်။ဘေရုတ်အပါအဝင်လေဘနွန်နေရာတိုင်းမှာရှိတဲ့ဟက်စ်ဘိုလာတွေကိုအညာတာမဲ့အစ္စရေးကဆက်လက်တိုက်ခိုက်မယ်လို့နာဇာယဟုကစစ်စခန်းမှာပြောပါတယ်။အစောပိုင်းတုန်းကလည်းဂါဇာကဆဲယုံဝင်းကိုအစ္စရေးကတိုက်ခိုက်ခဲ့လို့လူအနည်းဆုံး၄ယောက်သေဆုံးခဲ့ကြောင်းပါလက်စတိုင်းဆေးဘက်ဝန်ထမ်းတွေကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးအန်ဒရေးဘလူးဆော့ဘာတနင်္လာနေ့ကတရားဝင်ခီးစစ်ဖြစ်တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိသွားပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဟာသူ့ကိုကြိုဆိုတဲ့အခမ်းအနားကိုတက်ရောက်ခဲ့တယ်လို့တိန်အမင်းရင်ပြင်မှာရှိတဲ့ပြည်သူတရားကောင်ဘိတ်မှာမှလည်းလွမ်းသူပန်းကိုချခဲ့ပါတယ်။ရုရှားတရုတ်ဆက်ဆံရေးကိုသူကချီးကျူးပြောဆိုလိုက်ပြီးသဘောတူညီချက်အားလုံးကိုအကောင့်တဲဖော်ဖို့ရုရှားကဆုံးဖြတ်ထားပြီးဖြစ်ကြောင်းအလေးနဲ့ပြောပါတယ်။ကမ္ဘာလုံးဆိုင်ရာနဲ့ဒေသဆိုင်ရာတည်ငြိမ်အောင်ထိန်းသိမ်းရင်ကာကွယ်ရေးစွမ်းဆောင်ရည်တိုးမြင့်ရမှာရုရှားတရုတ်စစ်ရေးပူးပေါင်းဆောင်ရွက်ရေးဟာအရေးပါတဲ့အကြောင်းချက်တစ်ခုဖြစ်တယ်လို့ရုရှားကာကွယ်ဝန်ကြီးအန်ဒရေးဘလူးဆော့ဖ်ကပြောပါတယ်။စစ်ရေးပူးပေါင်းမှုမြင့်တေးရေးဟာနှစ်နိုင်ငံလုံးရဲ့ဘုံတူညီတဲ့စာရဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကလည်းဆိုပါတယ်။မြေပြင်ရေးတင်းနဲ့ဝေဟမာနှစ်နိုင်ငံတပ်တွေကပုံမှန်စစ်ရေးတိုက်ခိုက်ရေးပူးတွဲလေ့ကျင့်ကြကြောင်းမြန်မာဆုံးနားလေအခက်ဆုံးလေ့ကျင့်ရင်းနဲ့ထိုးစစ်အလုပ်တွေကိုအောင်မြင်စွာလေ့ကျင့်ခဲ့ကြကြောင်းတရုတ်ရဲဘော်များနဲ့ရင်းနှီးနှီးရက်လက်ရရှိအောင်ပူးပေါင်းဆောင်ရွက်နေကြောင်းနဲ့ရုရှားကာကွယ်ရေးဝန်ကြီးကပြောပါတယ်။အစ္စရေးနဲ့အီရန်ကြားတင်းမာလာတာကိုသတိကြီးကြီးထားပြီးအခြေအနေပိုဆိုးမသွားအောင်ရှောင်ကြဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကအစ္စရေးနဲ့အီရန်တို့ကိုတနင်္လာနေ့ကတယ်လီဖုန်းနဲ့ပြောကြားခဲ့ပါတယ်။လဗ်နိုမှာရှိတဲ့ဂျာကာလာကုလသမဂ္ဂတပ်ဖွဲ့ UNIFIL ကတပ်သားတွေရဲ့လုံခြုံရေးကိုမထိခိုက်စေဖို့လဲအစ္စရေးနိုင်ငံရဲ့ဝန်ကြီးအစ္စရေးကတ်စ်နဲ့ဖုန်းပြောဆွေးနွေးမှာတိုက်တွန်းခဲ့တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနထုတ်ပြန်ချက်မှာဆိုပါတယ်။ဂါဇာပဋိပက္ခမှာချက်ချင်းပြည့်ပြည့်စုံပြီးအမြဲတမ်းအပြစ်ရဖို့လဲမစ္စတာဝမ်ယီကထပ်ပြောပါတယ်။ဟာမတ်စ်ဟက်စ်ဘိုလာနဲ့အဖွဲ့တွေကတစ်စစ်အီရန်ကတိုက်ရိုက်ချင်းချောက်နေတာဖြစ်ပြီးအရှေ့လယ်ဘက်မှာတည်ငြိမ်မှုကိုမူလဘူတာဖြတ်နေတာကအီရန်ဖြစ်တယ်လို့အစ္စရေးနိုင်ငံသားရဲ့ဝန်ကြီးကတ်စ်ကဖုန်းပေါ်မှာပြန်လည်ရှင်းလင်းပါတယ်။တရုတ်ကစစ်တပ်ပတ်သက်ပြီးနှစ်ဖက်မျက်သားစွာပြောမှုပြောနေကြောင်းမစ္စတာကတ်စ်ကပြောပါတယ်။စစ်အတွင်းမှာတရုတ်အလို့မှနှစ်ပေါင်းလောက်ဟာအစ္စရေးမှာအလုပ်လုပ်နေကြတဲ့အချက်ကိုလည်းအစ္စရေးနိုင်ငံသားရဲ့ဝန်ကြီးကတရုတ်ကိုမျက်မျက်တတာဖြစ်ဖို့ပြောဆိုရမှာညွှန်းဆိုပြောကြားသွားခဲ့ပါတယ်။
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။ လူလူမိတ်ဆွေရုပ်သံလိုင်းကို Utel Set 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကလည်းဖန်ယူကြည့်ရှုနိုင်ပါလိမ့်ဒါပြင် Viewer မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင
်အင်္ဂါမနက်ရုပ်သံသတင်းတွေကို Viewer ကဆက်လက်ကြည့်ညာနေပါတယ်အရက်သားတွေကိုပြစ်မှတ်ထားတာပါဝင်အကြမ်းဖက်တာတွေရက်ပြီးတိုင်းပြည်တော်မှာလူသားချင်းစာနာထောက်ထားမှုကိုဖွင့်ပေးကလက်ရှိလမ်းကြောင်းနဲ့မတူကွဲပြားတဲ့လမ်းကြောင်းကိုစစ်ကောင်စီလိုက်စီခြင်းနဲ့လို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒေါ်ဆန်းစုကြည်စီးပွားရေးချက်ပေးဩစတြေးလျစီးပွားရေးပညာရှင်ရှွန်တာနယ်ရဲ့စာရန် Bestlit Plants မိတ်ဆက်ပွဲကိုအောက်တိုဘာ14ရက်နေ့ကမြို့တော်ကမ်ဘရိုရှိနိုင်ငံလုံးဆိုင်ရာသတင်းထောက်များအတင် National Press Club မှာလုပ်ခဲ့ရမှာ Miss Penny Wong ကအခုလိုပြောခဲ့တာပါ။မြန်မာပြည်သူတွေဟာသူတို့တိုင်းပြည်အတွက်ညှော်နှင်းချက်မပြတ်ကြသလိုမြန်မာပြည်သူတွေပေါ်ကျမတို့ရဲ့ညှော်နှင်းချက်တွေအပြည့်ခံလို့မဖြစ်ဘဲအရက်ပဲအဖွဲ့စည်းတွေခိုင်ပါအောင်လဲရာကထားနိုင်အောင်ဒေသတရအစ်စ်အုပ်ချုပ်ရေးဆောင်ရွက်ချက်တွေကိုကူညီနေတယ်လို့လည်းသူမကပြောကြပါတယ်စစ်ကောင်စီအားနယ်မြေတွေဆုံးရှုံးနေပေမဲ့ရက်တီချက်ပျော်ပြောင်းလာမဲ့လက္ခဏာမရှိသလိုအတိုက်ခံအဖွဲ့တွေကလည်းကွဲပြားနေကြတယ်လို့နိုင်ငံခြားရေးဝန်ကြီးကဆိုပါတယ်မြန်မာနိုင်ငံဟာတရားသဘောဆောင်တဲ့နယ်မြေငယ်လေးတွေဖြစ်ဓာတ်တဲ့ပူဖြစ်လာမဲ့အန္တရာယ်ရှိနေတယ်လို့ Miss Penny Wong ကပြောကြားသွားပါတယ်။စကိုင်းတိုင်းဘူတီမြို့မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းအရက်သားတရားစင်တဲ့မင်းနဲ့တပ်ဖြတ်ခံထားပြီးဖမ်းဆီးခံထားသူတွေလည်းရှိတယ်လို့ဒေသခံတွေကပြောလိုက်ပါတယ်
။ရေလေးကုန်းမှာ2ယောက်ဒီကူးလင်မျိုးတွေမှာ6ယောက်၊ရက်စီယာ2ယောက်၊ဒီအိုင်တလိုင်းမှာ2ယောက်ဆို24ယောက်ပေါ့။ရသာပြည်သူတွေပေါ့
အနောက်မြောက်တိုင်းစစ်ထာနာချုပ်ကနေမြင်ရှိနေတဲ့စစ်ကြောင်းကိုအောက်တိုဘာ၄ရက်ကစခဲ့တာပါအောက်တိုဘာလ၁၀ရက်ဘူတလင်မျိုးတဲကိုစစ်တပ်ဝင်ရောက်ချိန်မှာတော့ဒေသခံတယောက်နဲ့မြို့ပေါ်မှာရှိတဲ့နေအိမ်တင်းကမိသားစုဝင်၅ဦးလုံးကိုတပ်ဖြတ်သွားပြီးတပ်ဖြတ်ခံရတဲ့အထက်မှာအသက်မပြည့်သေးတဲ့စစ်ကြောတပ်တဦးနဲ့ပေါဝင်ခဲ့ပါတယ်ဖမ်းဆီးခံထားသူအများပြားလက်ရှိတယ်လို့ပြန်လည်လွတ်မြောက်လာသူတချို့ကပြောကြပါတယ်ဒီတပ်ဖြတ်ခံရတာတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။မကွေးတိုင်းကံကောမြောက်ပိုင်းမှာဆိုရင်လည်းစစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့လို့ခုနှစ်ဦးဒဏ်ရခဲ့ပါတယ်။အောက်တိုဘာလ13ရက်နေ့လယ်ပိုင်းမှာပေါ်ပြင်းကြီးရွာနဲ့တဘုတ်ကြီးရွာကိုတိုက်ပွဲတွေမရှိဘဲလေကြောင်းကနေဘုံကျဲတိုက်ခိုက်သွားတာလို့ဒေသခံတဦးက VOA ကိုပြောကြားပါတယ်။လူသေဆုံးတာမရှိခဲ့ပေမဲ့ကျွဲနွားသေဆုံးပြီးနေအချို့ပျက်စီးသွားတယ်လို့ဒေသခံတွေကဆိုပါတယ်။ကနေဒါနိုင်ငံကရောအိန္ဒိယနိုင်ငံကပါတပ်မှန်6ရောက်စီကိုအပြန်အလှန်နှင်ထုတ်လိုက်ကြပါတယ်စစ်အမျိုးသားရေးတက်ကြွလှုပ်ရှားသူမနစ်ကလှုပ်ကြခံမှုနဲ့ဆက်နွယ်ပြီးကနေဒါဆက်ရအိန္ဒိယတပ်မှန်ကြီးကိုပတ်သက်နိုင်သူတယောက်ဖြစ်ကနေဒါကပြောလိုက်ပြီးတဲ့နောက်သူ့ရဲ့တပ်မှန်ကြီးနဲ့တခြားဝန်ထမ်းတပ်မှန်တွေကိုကနေဒါကနဲ့အိန္ဒိယကတင်းလာနေကပြန်ခေါ်လိုက်တာပါအိန္ဒိယတပ်မှန်ကြီးနဲ့တခြားတပ်မှန်တွေကိုအခြေအမြစ်မရှိပြစ်မှတ်ထားတာကလုံးဝလက်ခံနိုင်စရာမရှိဘူးလို့New Delhi မှာရှိတဲ့ကနေဒါတန်ရုပ်တာဝန်ရှိသူကိုအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကစစ်ခေါ်ပြောဆိုလိုက်ကြောင်းဝန်ကြီးဌာနကြေညာချက်မှာပြောပါတယ်။သူတို့လုံခြုံရေးအတွက်လက်ရှိကနေဒါအစိုးရကဂတိကဝတ်ထားနိုင်မယ်လို့မယုံကြည်ကြောင်းနဲ့ထုတ်ပြန်ချက်ကဆိုပါတယ်။စစ်အရေးတကြွလှုပ်ရှားသူ Hardeep Singh Nijjar ကနေဒါနိုင်ငံမှာလှုပ်ကြံခံခဲ့ရမှာအိန္ဒိယအစိုးရပတ်သက်ဖွဲ့ရှိကြောင်းယုံကြည်ရတော့တဲ့ဆွဆွဲချက်တွေရှိတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကမနစ် September လကပြောဆိုခဲ့ပါတယ်။ဒီဆွေးချက်ကအတိတ်ပဲမရှိဘူးလို့အိန္ဒိယကအဲ့ဒီအခါတုန်းကတော့ပယ်ချခဲ့တာပ
ါသတင်းတွေကိုဥတင်ပေါင်းတန်းပြောပြသွားတာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းပိတ်ဖို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပါမယ်ပထမအဆုံးတော့ကချင်ဘက်ကတိုက်ပွဲအခြေအနေကိုတင်ပြပေးပါမယ်ကချင်ပြည်နယ်ချီပွေနယ်ကအထုဒေတာတက်ခေါင်းဆောင်ဦးစခုံကျင်းရဲ့နေကြားဆောင်တပ်1339တပ်စခန်းကို KIA ကသိမ်းယူလိုက်ပြီးလို့သတင်းတွေထွက်ပေါ်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့နားလောင်ကပြောပြမှာပါ
။ကချင်ပြည်နယ်ချီပွေမြို့နယ်ကအထုဒေတာတက်ခေါင်းဆောင်ဦးစခုံသိမ်းရန်ရဲ့နေကြားဆောင်တပ်1339တပ်စခန်းကိုအော်တိုဘား14ရက်နေ့မနက်မှာပဲ KIA ကဝင်တိုက်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုအတည်ပြုပါတယ်။ data ရင်းမှာတော့အထူးဒေတာတည်ကောင်းဆောင်ဦးစခုံတင်ရန်ရဲ့နေချာဆောင်တပ်1339တပ်စခန်းကို KIO ကသိမ်းယူလိုက်ပြီလို့သတင်းတွေထွက်ပေါ်နေပါတယ်။ အထူးဒေသတည်ကောင်းဆောင်ဦးစခုံတင်ရန်ရဲ့နေချဆောင်တက်လူပီတစ်တုံညာတုံညာနဲ့ဌာနချုပ် BGF စခန်းကိုအောက်တိုဘာလ14ရက်နေ့မှာစတင်တက်ခဲ့ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုအတည်ပြုပါတယ်
ပေါင်ဝါနဲ့ကတော့အာစေမိုင်လော့ရောဝဲမဖြစ်နဲ့အဲ့ဒီလူပီဆိုတဲ့တိတုံညတုံညနဲ့ပေါ့နော်အဲ့ဒီဘီဂျက်စ်ခန်းကိုတိုက်တယ်ဆိုတာတော့တရင်ညပါတယ်အဲဒီဘက်ကနဲ့ပဲတိုက်တာဒါမဲ့အပြီးပြီးနိုင်တယ်ဆိုတဲ့ဟာတော့အခု confirm ဖြစ်ကြပါခင်ဗျအဲ BGF ထုံနဲ့တရင်ဌာနချုပ်ဖြစ်မှာပေါ့
ဒေတာရင်သတင်းမီဒီယာတွေကတော့လှုပ်ပြီးမှမနေ့ကတည်းကတိုက်ပွဲပြင်းထန်နေပြီးနေ့ခင်း7နာရီလောက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာရှိကြောင်းဖော်ပြပါတယ်။ KIA ပူပေါင်းတပ်တွေဟာပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကကချင်ပြည်နယ်အရှေ့ချမ်းမှာရှိတဲ့ချီဖွေဆော့လော်စတဲ့မြို့တွေကိုတိုက်ခိုက်ခဲ့ပြီးစက်တင်ဘာ30နဲ့အောက်တိုဘာ2ရက်နေ့တွေမှာချီဖွေနဲ့ဆော့လော်ကိုသိမ်းယူခဲ့တာပါ။ချီဖွေမြို့နယ်ကဦးစခုံတင်ရန်ထိန်းချုပ်ထားတဲ့ကချင်အထူးဒေသတစ်ဖီမော်ဒေသမှာနေချာဆောင်တပ်အမတ်တစ်တုံညာတုံညာတစ်ပောင်ဝါဒေသမှာနေချာဆောင်တပ်တစ်တုံညာတုံညာနှစ်နဲ့ကံပိုက်တီဒေသမှာနေချာဆောင်တပ်တစ်တုံညာတုံညာသုံးတို့တည်ရှိတာပါဦးစခုံတင်ရန်ဟာ1989မှာမမပြည်ကွန်မြူနတီကခွဲထွက်ပြီးစစ်အစိုးရနဲ့အပြည့်ရဆဲခဲ့ပြီးတဲ့နောက်ကချင်အထူးဒေသတစ်မှာဒီမိုကရေစီတက်မတော်ကချင် NDAK ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်2009ခုနှစ်မှာတော့ NDAK ကိုနေကြားဆောင်တပ်အဖြစ်အသွင်းပြောင်းလဲခဲ့တာလည်းဖြစ်ပါတယ်ပန်ဝါနယ်မြေဟာမြေရှားတပ်တို့ထွက်ရှိပြီးတော့စစ်ပွဲရေးအရေးပါတဲ့ဒေသလည်းဖြစ်ပါတယ်စစ်ကောင်စီဖက်ကတော့နေချာဆောင်တပ်လှုပ်ပြီးတစ်တုံညတုံညနဲ့ဌာနချုပ် BGF စခန်းကို KIA ကတိုက်ခိုက်တဲ့သတင်းနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူ
းဒါကတော့ကချင်ပြည်နယ်ချီပွေဒေသတွေကတိုက်ပွဲအခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုနားလောင်ပြောပြသွားတာပါ VOA ရဲ့အင်္ဂါနေ့မနေ့ပဲအတန်းလွင့်စီစဉ်တဲ့ Washington DC မြို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းအပြီးမှာတော့ရန်ကုန်တိုင်းအတွင်းကလောင်းကစားမှုတွေအဂတိလိုက်စားမှုတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါောင်းမယ်ရန်ကုန်တိုင်းအတွင်းမြို့နယ်တွေအထူးသဖြင့်တော့တရုတ်ပိုင်စီးပွားရေးဒုံငန်းတွေအများအပြားရှိတဲ့တိုင်းသာယာမြို့မှာမြို့နယ်မှာကာစီနိုလောင်းကစားရုံတွေနဲ့လက်ပေးလက်ယူမှုတွေကြီးထွားနေပြီးတနင်္ဂနွေနေ့ကစစ်ကောင်စီခံထားတဲ့အထွေထွေအုပ်ချုပ်ရေးမှုလဲဒီလိုကိစ္စတွေနဲ့ဆက်နွယ်ပြီးလုံခြံတပ်ဖြတ်ခံရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်ဒါကြောင့်ဒီနေ့တင်းလာနေအထိလုံခြုံရေးတင်းတင်းကြပ်ကြပ်ခြားထားရလေဒေသခံတွေကပြောပါတယ်ဒေသခံတွေလည်းစိုးရိမ်မှုရှိနေကြောင်းသတင်းရရှိပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုဦးတင်မောင်တန်းကပြောပြပေးမှာပ
ါရန်ကုန်တိုင်းကစစ်အုပ်ချုပ်ရေးနယ်မြေတွေအထူးသဖြင့်လိုင်းတာမြို့နယ်ထဲမှာဟိုတယ်ပန်းပြကာစီနိုလောင်းစားရုံတွေကြီးထွားနေပြီးဒါကိုအကြောင်းပြုလို့ပေါ်ပေါက်လာတဲ့လက်ပေးလက်ယူမှုတွေလည်းစစ်ကောင်စီရန်ရဲချမ်းမှကြီးထွားလာပါတယ်အခုတင်းကလေးတွေကလိုင်းသားရအနောက်ပိုင်းမြို့နယ်ရဲ့အထွေထွေအုပ်ချုပ်ရေးမှုလုံခြံတပ်ဖြတ်ခံရရပါတယ်တည်ဆုံးသူဟာဒီလိုကာစီနိုလောင်းစားရုံတွေကိုအကာအကွယ်ပေးထားတယ်လို့သူနဲ့နှိဆက်သူတို့က VOA ကိုပြောပါတယ်ကုန်စည်ဆိုင်လုပ်ငန်းအင်ဂျင်နီယာလုပ်ငန်းတွေကိုအချိန်တိုအတွင်းမှာပိုင်ဆိုင်ခဲ့ပြီးလူငယ်တစ်ထောင်နီးပါးကိုအတင်းအဓမ္မစစ်မှုထမ်းဖို့စုဆောင်ခွဲကြောင်းလဲလိုင်းတာမြို့ကဒေသခံတို့က VOA ကိုပြောပါတယ်
အဲ့ကအဲ့သူကအရင်တော့ဘာမှမဟုတ်ဘူးသိလားဒီကမှုတွေလောက်တာလေးလုပ်ပြီးတော့ဖောက်တည်ပေးတဲ့ဟာလောက်တာနေရနေလာပြီးတော့ဒီလိုမှအဲ့လိုကိုလူပေါင်းဒီလူပေါင်းနဲ့စီးပွားရေးတော့ပြီးတော့အဲ့လိုမျိုးပေါ့ဟဲ့တဲ့မလူဒီလောက်ပြီးတော့လူဒီလောက်တော့ထောမှန်းပြီးလူတွေကလေတွက်ဆန်နေသိလားပေးရမှလည်းသူတို့မသိဘူးသိလားအဲ့နေရာမှာလေတယောက်ပဲပတ်ပေးသွားနောက်မှတန်းစီလာနေလှုပ်ရှင်နေသူကဘယ်တော့နှိုက်သားရအရန်ရတယ်လေနိုင်ငံသားတွေလည်းများတယ်ဟာတရုတ်ပြည်ပြောအလောင်းဝသားယူနေခါကြီးလည်းကြာနေပေးရတာအတိယုတ်ကအလောင်းဝသားယူပြီးသူကအဲ့ဒီဟိုတယ်ကိုအခွင့်ပြပြီးအဲ့ထဲထဲမှာလုပ်နေတာအင်းမြင်ဟိုကဆက်မှုစုံနဲ့ထိမှာဟိုတယ်ကြီးတစ်ခုဆောက်တာညာဘက်ကကားကြီးအပြီးထဲထဲမှာအဲ့ဒီယုတ်ကတောက်ဆိုင်နဲ့ဟိုပေါ်ဆိုင်ဆိုတော့လုပ်တာအဲ့ဒါကြီးဟန်ပြပြီးအဲ့ဒါနောက်မှာအဲ့ဒါကြီးပဲလုပ်နေကြတာဆက်ရက်လေးအဲ့ဒါကြီးပတ်ဆက်နေကြရသည
်ရန်ကုန်တိုင်းရဲ့တခြားမြို့နယ်တွေမှာလည်းဒီလုပ်ငန်းတွေကိုအကာအကွယ်ပေးတဲ့စစ်ကောင်စီရဲ့အောက်ခြေအုပ်ချုပ်ရေးအဖွဲ့တွေမှာလက်ပေးလက်ယူမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတာပါစစ်မှုမထမ်းခြင်းသူတွေ၊သုံးဘိန်းမောင်းသူတွေ၊ထောက်ခံစာလုပ်သူတွေ၊ရုပ်လုပ်ငန်းအစင်းစင်းနဲ့စီးပွားရေးလုပ်ငန်းတွေအထိအစင်းစင်းမှာငွေပေးနေရအကြောင်းဒေသခံတချို့က VOA ကိုပြောပြခဲ့တာပ
ါ။လန်တာယာဘက်ကအထင်တွေကိုတင်ပြပေးရန်ကုန်မှာဒီမိုကရေစီရေးလှုပ်ရှားသူ၄ဦးကိုပုံမှန်တွေတပ်ပြီးတရားဆွဲဆိုလိုက်တဲ့သတင်းကိုတင်ပြပါအောင်မယ်။ဖမ်းဆီးခံထားရတဲ့ရန်ကုန်အခြေစိုက်ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားသူ၄ဦးကို Tamro Ji New Pia Mamandrin Piamu Lozo Musure Susurgene Yazada Ji Poma Nga Kajine Amu Sweso Biro in Saint Angu Pulai Delu Truden Nisa Duriga Pioware Delay out Jama Ye Chue Mushini de Lule Pioware Majade Gangama Ezin a Jambia Pansi Candare Sianichi Sanji Lo Sha Du Na Ugaro Sijoi Machine de Lue Piosuare Yanga Susi Timbiala de Tringa Makwanu Piamava
Yango Yoga Lucy Garen Niama Gonze no Jasin Yene Semudan Ubri Lumishi Sureb Santa Piawema Bawin Usande Sure Suswejene Gozo Lintoko Kupota Go on me kai, mem yam yesune, met ni kai nogo, bigger it, September Sakuya nigga, eri sanda biawe be sikang siga, pansy tainting gerare. Through liago, damarogo, genu, bia om, mandarin, pian, long zore, sure, suswejane, jazza da ji ubri, boma, nyanga, gaji ya, muswebi, la metrin bete in Saint Town, tu diayoma, yon din sisi doma, pite jao, se anajin sanji, lonide, yango in azu. And then Gender Alliance Yango AJAY Usandu Nanlinga Vio Ego Kulu Pioware.
Incident Pula Biroma, Incident Toma, Sabiroma, Pansy Chorong Hare, Ame Yongjing Niu Lebe, the Incident Tong Ringa, Tia Yone Mabe, Sabisis Emes, where the Dino Ruja Vare Kamia. Kufuzane, Gome Euro, Sijoima, Bibinane, Jangan Sisi Kayare, La Labian Joto Biroma, Melong Si Biro, the Gegu, Musane, no Jangan Murine. ကိုကျုံတွေးရတယ်ဆိုတော့သတင်းချက်လက်တော့ကျွန်တော်တို့ရတယ်ဗျရှေ့ဆက်ပြီးတော့လည်းကျွန်တော်တို့ဒါတိုက်ပွဲဝင်သွားမှာပဲဖြစ်တယ်ဆိုတော့မှန်တယ်တပည့်ရဲဘော်တွေတော်လိုင်းရဲဘော်တွေကိုတော့သူတို့ဖမ်းဆီးနိုင်မှာပေါ့သူတို့တပည့်တွေအချိန်ကတော့ကြောသွားစရာတန့်သွားစရာမရှိဘူးဒါဒါဒါတွေလုံးရင်ဒီလိုဖြစ်မယ်ဆိုတော့ကျွန်တော်တို့သိပြီးသားဆိုတော့ရှေ့ဆက်ပြီးတော့လည်းဘလို့ချင်းဒီဘလို့ခက် ဖို့ကျွန်တော်တို့ပိုင်းဖြတ်ပြီးသားဖြစ်ပါတယ်ခင်ဗ
ျ။ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့မှာလဲရန်ကုန်မြို့ရင်းအစည်းအဝေးကိုအကြောင်းပြပြီးဖန်ဆီးခံခဲ့ရတဲ့စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူကိုပိုင်ဖြိုးမင်းနဲ့ကိုရှိန်ဝေအောင်တို့နှစ်ယောက်ကိုလည်းစစ်ကောင်စီရဲ့စစ်ကြောရေးမှာစစ်ဆေးခံနေရဆဲဖြစ်တယ်လို့နှိဆက်သူတွေကပြောပါတယ်။ကိုရှိန်ဝေအောင်ကိုဖန်စီတော့ကသူ့ရဲ့မိသားစုပါဖန်စီခံခဲ့ရတာပါ။လက်တလုံးမှာတော့မိသားစုဝင်တွေကိုပြန်လွှတ်ပေးခဲ့ပေမဲ့ကိုရှိန်ဝေအောင်ကိုတော့ဆက်ပြီးတော့ထိန်းသိမ်းထားပါတယ်။အခုလိုဖန်စီခံရသူတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်နှင်းပန်းနှိပ်စက်တာတွေကြောင့်ကိုပိုင်ဖြိုးမင်းနဲ့ကိုရှိန်ဝေအောင်တို့ရဲ့အသက်အန္တရာယ်လုံခြုံရေးအတွက်တက်ကြွလှုပ်ရှားသူတွေနဲ့တပိတ်အဖွဲ့တွေကစိုးရိမ်နေကြပါတယ်။
ဟုတ်လက်ရှိကိုရှင်းဝေရမယ်မိသားစုဝင်တွေပေါ့လေနော်အမေရဲ့အဖေရဲ့အမရဲ့ကတော့ပြန်ပြီးတော့လွတ်လာပါပြီဆိုတော့ကိုရှင်းဝေရရဲ့အခြေအနေကတော့ဒါသူတို့ဖန်ဆီးခံထားရဆိုလို့ရှိရင်အဲဒီနေ့နဲ့ဆိုရင်၄-၅ရက်ရှိပြီပေါ့လေနော်အခုချိန်တည်းရောဘာတည်းမှမကြားရသေးပဲနဲ့စကြောရေးမှာပဲဒါစမင်းနေုံဆိုတဲ့ဟာမျိုးပဲကျမတို့ကြားရသေးရပေါ့လေနော်အချိန်က၄-၅ရက်ရှိပြီဆိုတဲ့အခါကျတော့ကျမတို့အဲသူ့ရဲ့ဒီကျမရဲ့အခြေအနေနဲ့တခြားသောအသက်အန္တရာယ်နဲ့ပတ်သက်တဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတော့ကျမတို့စိတ်ပူနေရတော့မယ်ရှင်
နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အောက်တိုဘာလ17ရက်နေ့အထိစီးရင်တွေရစစ်အာဏာသိမ်းပြီးတဲ့နောက်အကျဉ်းထောင်အသီးသီးမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးလူပေါင်း 21,000 ကျော်ဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။စစ်ကောင်စီကတော့ဒါဟာချဲ့ကားထားတဲ့သတင်းတွေဖြစ်တယ်လို့တုံ့ပြန်ပါတယ်။အခုလိုမျိုးအာဏာရှင်စန့်ကျင်ရေးလှုပ်ရှားတဲ့လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကဆက်သွယ်မေးမြန်းနေဆဲဖြစ်ပါတယ်ရှင
်။ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချင်းနဲ့ကြ бя ညာထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တမ်းမဲနဲ့Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေအပြီးမှာတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ဆက်ပါောင်းမယ်ပထမဆုံးတင်ပြပေးမှာကတော့ Hezbollah တွေကို Israel ကပြစ်မှတ်ထားတိုက်ခိုက်နေတဲ့အချိန်ထဲမှာပဲကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းတဲ့တပ်တွေကိုစစ်ဖြစ်နေတဲ့ Lebanon ဒေသတွေကနေထွက်ခွာဖို့ Israel ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်ဣသရေလတိုက်ခိုက်မှုတွေမှာကုလသမဂ္ဂငြိမ်းချမ်းရေး ထိမ့်သိမ်းမှုတပ်သား5ဦးဒဏ်ရာရသွားတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ခုလိုတိုက်တွန်းတာဖြစ်ပါတယ် RF RFCD သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာဖြစ်ပါတယ
် Hezbollah ဘက်ကရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့် Israel လေကြောင်းရန်ကာကွယ်ဒုံးကျည်တွေနဲ့ခုခံနေရတာပါအနောက်နိုင်ငံတွေကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားတဲ့Hezbollah အဖွဲ့က Israel မြောက်ပိုင်းကိုပြစ်ခတ်တိုက်ခိုက်နေတာဖြစ်ပြီး Gaza မှာရှိတဲ့ Palestine တွေကိုထောက်ခံတဲ့အနေနဲ့တိုက်ခိုက်တာလို့လည်းပြောဆိုထားပါဗျ။အခုလို Israel နဲ့ Hezbollah အကြားအပြန်အလှန်ပြစ်ခတ်နေတာကြောင့် Israel မြို့တစ်ခုဖြစ်တဲ့ Haifa မှာအရက်သားတွေအနေနဲ့ဘုံခွန်ကျင်းတွေမှာပုန်းရှောင်နေရပါဗျ။ Lebanon တနင်္ဂနွေလုံးအတိုင်းအတာနဲ့ဆိုရင် Israel ရဲ့တိုက်ခိုက်မှုကြောင့်လူ1400လောက်သေဆုံးခဲ့ရပြီလို့ Lebanon ကျန်းမာရေးဌာနကပြောပါဗျ။ဒီစီးရင်မှာအရက်သားတွေလားHezbollah တိုက်ခိုက်ရေးသမားတွေလားဆိုတာခွဲခြားထားတာမဟုတ်ပါဘူးဒီအပိုင်းအတွင်းမှာ Israel ရဲ့တိုက်ခိုက်မှုတွေအတွင်းကုလသမဂ္ဂငြိမ်းချမ်းရေးထိန်းတက် UNIFIL ကတပ်သား5ဦးဒဏ်ရာရခဲ့ပါတယ်ကုလအတွင်းရေးမှူးချုပ်ရဲ့ဒုပြောခွင့်ရ Fahrenheit က
This is a serious development
ဒါဟာပြင်းထန်လေးနက်တဲ့ဖြစ်ပေါ်လာမှုပါကုလသမဂ္ဂရဲ့ဝန်ထမ်းတွေနဲ့ပစ္စည်းတွေရဲ့လုံခြုံရေးကိုအာမခံရမယ်လို့ UNIFIL တပ်ဖွဲ့အနေနဲ့ထပ်ပြီးပြောလိုပါတယ်ကုလအဖွဲ့ရဲ့ပိုင်နက်ကိုမချိုးဖောက်ရဘူးဆိုတာကိုလည်းအမြဲတမ်းလေးစားလိုက်နာရပါမယ
်လက်ဘနွန်အရက်သားတွေကိုရော UNIFIL ကုလငြိမ်းချမ်းရေးထိန်းတက်ကိုရောပြစ်မှတ်ထားတာမဟုတ်ဘဲအီရန်ကြောထောက်နောက်ခံပေးထားတဲ့ Hezbollah တွေကိုပဲပြစ်မှတ်ထားတာလို့ Israel ကကြေညာထားပါတယ်ကုလငြိမ်းချမ်းရေးထိန်းတက်သားတွေဒဏ်ရာရသွားတဲ့သတင်းနောက်မှာတော့ Israel ဝန်ကြီးချုပ်ကတောင်းပန်လိုက်သလိုသတိလည်းပေးလိုက်ပါတယ
်ခင်ဗျားတို့အနေနဲ့ Hezbollah အမာခံနေမြေတွေနဲ့တိုက်ပွဲနေမြေတွေကနေ UNIFIL ကုလညီချမ်းရေးထိန်းတပ်ဖွဲ့ကိုစုပ်ပေးရပါမယ်။ကုလညီချမ်းရေးထိန်းတပ်ဖွဲ့တပ်သားတွေကိုမစုပ်ဘူးဆိုရင် Hezbollah လက်ထဲမှာတရားခံတွေဖြစ်အောင်လုပ်နေတာပါ။သူတို့ကဘေးဖြစ်စီမှာဖြစ်တယ်လို့ကျွန်တော်တို့စစ်သားတွေကလည်းဘေးဖြစ်စီပါတယ
်။ Israel တိုက်ခိုက်မှုတွေကြောင့် Lebanon ဒေသတချို့ကတော့အုပ်ပုံပဲကျန်ပါတော့တယ်။ Gaza နဲ့အဖြစ်တူနေတာကြောင့် American သမ္မတအင်ဂျူရောအနေနဲ့ဒါမျိုးထပ်ဖြစ်တာမမြင်ချင်ဘူးလို့ပြောပါတယ်။အင်ဂျူရောပြောခွင့်ရကရင်ဂျွန်ပြဲက
We cannot and will not see Lebanon turn into Gaza.
Lebanon Gaza လို့ဖြစ်သွားမှာကိုကျမတို့မမြင်မြင်ပါဘူး။ဒါကျမတို့မြင်မြင်တဲ့ကိစ္စလည်းမဟုတ်ပါဘူး။ Gaza နဲ့ Lebanon မှာခံစားနေရတဲ့ဒုက္ခတွေကြောင့်ကျမတို့ရဲ့ကြိုးပမ်းမှုတွေကိုအရေးတကြီးလှုပ်ဖို့လိုအပ်တာဖြစ်ပါတယ်။ဒါကြောင့်ဒီပဋိပက္ခတွေချုပ်ငြင်းပြီးတော့လူညွန်ရင်းနဲ့ရရှိခမဲ့ငြိမ်းချမ်းရေးအတွက်အခြေခံအုတ်မြစ်ချနေတာပါ
။တစ်ချိန်တည်းမှာပဲဂျူးတွေအထူးအမြတ်ထားရယုံကပိုးနေမှာပဲတယ်လဗီမြို့ကလမ်းတွေပေါ်မှာနေတန်ယာဟုအစိုးရကိုစန့်ကျင်တဲ့အပတ်စဉ်ဆန္ဒပြပွဲတွေကိုလည်းဆင်နွှဲခဲ့ပါတယ်။ဆန္ဒပြသူတွေတောင်းဆိုတာကဂါဇာကဟားမက်စ်တွေဖမ်းသွားတဲ့တရားခံတွေပြန်လွတ်ဖို့အပြစ်ရရေးအတွက်တောင်းဆိုနေကြတာပါခင်ဗျာ
။ဆက်လက်ပြီးစစ်တမ်းခံရတဲ့ယူကရိန်းဘက်ကအခြေအနေကိုလက်ပအောင်မယ်။ရေလဲမလားလျှက်စစ်မီလဲမရတဲ့ဆူလီဖကာရွာမှာအသက်63နှစ်အရွယ်ဖစ်တာခါလီဖာတာနေထိုင်ပါတယ်။ခါကီဖ်မြို့ရဲ့မိုက်ဒီယာကျောက်လောက်ပဲဝေးတဲ့ဒီရွာဟာ2022ခုနှစ်ရုရှားကျူးကျော်စစ်တွင်တအိမ်မှမတန်အောင်ပျက်စီးသွားခဲ့ပါတယ်။ရွာလုံးကျွတ်ထွက်ပြေးသွားခဲ့ပြီးနောက်ခါလီဖာဒါကအခုတော့ရွာမှာပြန်လာပြီးဘဝကိုထူထောင်နေပါတယ်။ VOA သတင်းတောက် Anna Khatu Tekshin ကိုသတင်းပေးပို့ထားတာကို Matt Ethan စင်ကပြောပြပါမယ်။
နေပြည်ပဝိုက်ကျွတ်တာကိုခရပတိ
ချူလီဖကာယွာကအသက်63နှစ်အရွယ်ဖစ်တာခါလီဘာဒါရဲ့နေအိမ်ဖြစ်ပါလေရုရှားတပ်တွေရဲ့လက်ချက်နဲ့သူ့ရဲ့အိမ်ဟောင်းပျက်စီးသွားခဲ့ပြီးတဲ့နောက်အိမ်ပြက်ခါအပိုင်းစားတွေနဲ့ဂိုဒေါင်လုံးမျိုးအိမ်တစ်ခုသူကပြန်ဆောက်ထားပါလေ2020ຫນွေဦးລົງກາຄາຄີຟດີຕາကိုຣັດຊາໂທຊິດສິນປີໂບງຈင်းຈັ່ງຕົງກາຄາຄີຟມິວນິມາຍດຍາຈໍເວດີຊູລີຟກາຢູ່ມາອິນດະລົງມາມາຈັ່ງອອງປຽຊີຕົວແກ່ບາລີລິດຊິດອາໄລນ໌ຫນွေເລປຽຊີເກປີໂຍຢູ່ກັນອຍາກ200ເລຖ່ວປີເກຍາລະມາ
ຈີເບູຈະຄາທາທີໂ
ອຈນໍຖ່ວຕົວລົງກາຈນໍອິງກາດີດາຍຊິຫນີແກ່ບາດີເດນາວປາຍມາປຽຊີຕົວແກ່ລະບາຣັດຊາດີກາດີມາ6ລະລောက်ຊິຫນີແກ່ລະບາ
ရရှိရတဘူ
ဒေါနီစတီတာစလိုဗီယန်စ်မြို့မှာသတင်းတွေနဲ့သူခိတနေခဲ့ရပါလိမ့်ဒီနေ့အကြမှာတော့သူကဆူလီကာရွာကိုပြန်လာခဲ့ပြီးတော့သူကဒီရွာကိုပြန်လာတဲ့ပထမဆုံးသူလည်းဖြစ်ပါလိ
မ့်ရိုဂျန
်ဒါကကျွန်တော်အိမ်မှာ
သူကအိမ်က30လောက်အမိပိုင်တာဖြစ်ပြီးတော့အရင်တုန်းကတော့ဟင်းသီးဟင်းရွက်စိုက်ပျိုးခဲ့တယ်လို့ကြက်ဝက်ငန်းနဲ့ယုံစတဲ့တိရစ္ဆာန်တွေကိုလည်းမွေးမြူခဲ့ပါလိမ့်သူရွာကိုပြန်လာတဲ့တနှစ်ကျော်ကာလမှာလျှက်စင်မီလုံးဝမရှိခဲ့တာကြောင့်စေနာဝန်ထမ်းတွေပေးတဲ့နေဆွဲအင်ဆိုလာမီးအင်တွေကိုပဲသုံးပြီးတော့နေလာခဲ့တာပါ ဒီနေရာဒီမှာတော့လက်စစ်တအားလိုင်းတွေပြန်ပြင်နိုင်ခဲ့ပြီးစေနာဝန်ထမ်းတွေကသူ့အတွက်ပအမုံနဲ့ပြောင်းစံတွေတစ်လတစ်ခါလာပြီးတော့ပို့ပေးနေပါလေ။ယူကရိန်းစစ်သားတွေကလည်းသူ့ကိုကူညီကြပါလေ
။ကျွန်တော်တို့ရဲ့စစ်သားတွေဒီကနေဖြတ်သွားတဲ့အခါကျွန်တော်အတွက်အစားအစာတွေဝေမျှသလိုစစ်လိတ်လည်းပေးသွားကြပါလေ။
နောက်ပိုင်းမှာတော့သူ့လိုပဲရွာကန်၃ယောက်ကရွာကိုပြန်လာကြပါလေ။အသက်56နှစ်အရွယ်ဆာဟီပရိုကိုဘန်ကိုကရေတပ်ဖွဲ့ဝင်ဟောင်းဖြစ်ပြီးတော့အရင်နှုန်းကဆူလီဖ်ကရွာမှာစီးပွားရေးလုပ်ခဲ့တာပါ။နေအေက250လောက်ပိုင်ခဲ့ပြီးတော့ကောက်ရိပ်ဆက်တွေနဲ့လေထုံဆက်တွေကိုလည်းသူကပိုင်ခဲ့ပါလေ။အခုတော့မြေခွက်နေရာတော်တော်များများမှာမိုင်းတွေရှိနေတာကြောင့်လွတ်တဲ့မြေခွက်လေးတစ်ခုမှပဲဟင်းသီးဟင်းရွက်စိုက်ပျိုးနေပါလေ။
အလောင်းနာရှာပိုလေဆ
ီတိုင်းနဲ့အရန်ဒီတော့ကျွန်တော်တို့လေကွက်တွေအားလုံးမှာမိုင်းတွေရှိပါတယ်။အခုတိုက်တိတော့လေကွက်တွေကမိုင်းတွေကိုဘယ်သူမှမရှင်းသေးဘူး။ဒါအလိုက်ပြင်ဖို့မိုင်းတချို့ကိုရှင်းခဲ့တာရှိပေမဲ့လေကွက်တွေကိုတော့ဘယ်သူမှမရှင်းသေးပါဘူး။ကျွန်တော်တို့စိုက်လို့မရတာအခုဆိုရင်နှစ်နှစ်ဆက်တိုက်ရှိသွားပါပြီ
။ဘဝကိုပြန်ပြီးတော့တိဆောက်ဖို့မလွယ်မန်းသိပေမဲ့လေရွာကိုပြန်လာကြတဲ့သူတွေပါ။သူတို့ရဲ့စာတီအရင်ကလိုပြန်ပြီးတော့ထူထောင်လာနိုင်အောင်လှုပ်ရှားဖို့ကြိုးစားကြမယ်ဆိုပြီးပြန်လာကြတဲ့ရွာကနေကပြောနေကြပါလိမ့်ရှင်
။ဇီဝမျိုးစုံကွဲများဆိုင်ရာသဘောတူညီချက်စာချုပ်မှာလက်မှတ်ရေးထိုးထားကြတဲ့ကိုယ်စားလှယ်တွေကိုလံဘီယာနိုင်ငံကလီမာတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေကြချိန်မှာပဲကာရေဘီယံပင်လယ်ကွေ့တဲကကိုလံဘီယာနိုင်ငံပိုင်ကျွန်းတချို့မှာပင်လယ်ရေမြင့်တက်လာနေပါတယ်။လူမှုဘဝတွေကိုချင်းချောက်လာတဲ့ပင်လယ်ရေမြင့်တက်မှုကိုဖြည့်ရှင်းပေးဖို့ဒေသခံတွေကလည်းတောင်းဆိုနေပါတယ်။ Santa Cruz Daily Islog ကိုတွားရောက်လေ့လာခဲ့တဲ့ Austin Lindit သတင်းပေးပို့ထားတာကိုနားလောင်ကပြောပြပေးမှာပါ
။ကျွန်းတဝိုက်ကကြည်လင်းတဲ့ရေတွေနဲ့လှပတဲ့ကမ်းခြေတွေကြောင့်ကမ္ဘာအရရကခီးသွဲ့တဲ့တွေကိုဆွဲဆောင်ထားခဲ့တဲ့ Santa Cruz Islet ကအခုတော့ဥတုရာသီပြောင်းလဲမှုကိုရှေ့ရန်ကရင်ဆိုင်နေရတဲ့နေရာတစ်ခုဖြစ်လာနေပါပြီ။ဒေသခံတို့ဖြစ်တဲ့ဆာဘတ်စတန်မာဒစ်ကအခုလိုပြောပါတယ
်။ una la parte más baja que tiene
ဒီနေရာကကျွန်းရဲ့အနေဆုံးမှာဖြစ်ပါတယ်။ပင်လယ်ရေအများဆုံးတက်လာတဲ့နေရာလည်းဖြစ်ပါတယ
်။သူဟာဆန်နာခရုစ်ကျွန်းငယ်ကလေးပေါ်မှာမိသားစုအတွက်အိမ်တလုံးဆောက်လုပ်နေတာပါ။တက်လာတဲ့ပင်လယ်ဒီရေတွေကိုအိမ်ထဲမဝင်နိုင်အောင်နှံရံတွေကိုအုပ်တွေနဲ့ဆောက်လုပ်နေပါတယ်။အခုဆိုရင်နေစဉ်နေ့တိုင်းကန်းဆက်ကိုပင်လယ်ဒီရေတွေတက်လာပြီးတော့မိုးရွာသည်တည်းမဟုတ်တော့ပဲတစ်နှစ်ပတ်လုံးရုတ်တရက်ရေကြီးလာတတ်တယ်လို့လည်းသူကပြောပါတယ်။ဒီကျိုးငယ်ကလေးပေါ်မှာလူ600လောက်နေထိုင်ပါတယ်။အခုလိုအိမ်ဆောင်နေပေမဲ့လို့အသက်နှစ်နှစ်အရွယ်သားကလေးအရွယ်ရောက်လာတဲ့အခါသူ့အိမ်လေးရှိပါဦးမလားဆိုပြီးတော့မာတင်ကစိုးရိမ်နေပါတယ်
။ Estamos queriendo salvarlo para que nuestros niños alcancen a ver esta
ကျွန်တော်တို့ကျွန်းကလေးရောဘေးကကျွန်းနေပါဘလောက်လှတယ်ဆိုတာသားကလေးကြည့်လိုက်ရင်မြင်စေချင်ပါတယ်
။ Colombia del Norte တက္ကသိုလ်ကအနဝါဘေရပညာရှင် Rafael Torres Parra ကအခုလိုသုံးသပ်ပါတယ်
။ Una es que el nivel del mar se está acelerando. Es decir, no está aumentando con una tendencia, sino que cada año está aumentando más rápido.
ဆိုလိုတာကပုံမှန်မြင့်တက်လာတာမျိုးမဟုတ်ပဲနှစ်တိုင်းပိုးပြီးမြန်းလာတာမျိုးကိုပြောတာဖြစ်ပါတယ်
။ပင်လယ်ရေလိုင်းတွေလည်းကျွန်းတစ်ပိုက်ကကမ်းခြေတွေကိုတိုက်စားသွားပါတယ်။ခုတော့ဆန်နာခရုစ်ဒေတာခန်တွေကဒီရေတော်တွေကိုတတ်နိုင်တဲ့လောက်စိုက်ပျိုးရင်းကာကွယ်ဖို့ကြိုးပမ်းနေပါတယ်။ပြည်ခရက်နှစ်မှာပဲတဘာဝပတ်ဝန်းကျင်ရဲ့လှုပ်ရှားသူတစ်ဦးဖြစ်တဲ့ Adrian Carabolo ကကျွန်းတော်ဝိုက်ဒီရေတော်မျိုးစေ့ပေါင်း1400ကျော်စိုက်ပျိုးခဲ့တာပါ။လက်တလုံးမှာပဲအနီးအနားကကျွန်းတစ်ခုမှလည်းဒီရေတော်တွေစိုက်ပျိုးခဲ့ပါသေးတယ်။လေပြင်းနဲ့ပင်လယ်နှိုင်းလုံးတွေကိုဒီရေတော်တွေရဲ့အမြစ်တွေကသာစီပေးပါတယ်။
Por una ola viene y pega en Manglares.una barrera protectora que ayuda
ဒီတိုင်းသာဆက်သွားနိုင်မယ်ဆိုရင်တော့ဒီနေရာမှာသမုဒ္ဒရာရေပြင်ကြီးကိုပဲမြင်ကြရတော့မှာပါကျွန်းကလေးအကြောင်းလဲပုံပြင်ဖြစ်နေပဲကြံရင်မှာဖြစ်ပါတယ
်ဒီကျွန်းမှာကန်ယူရန်တွေရေတိုက်စားတော့အထင်ရှားတွေ့ရပါတယ်ဒီရေတော်တွေအမြစ်တွေကျွတ်ကုန်ပြီးတော့ကန်ယူရန်တွေလည်းပျောက်ကွယ်လာနေပါတယ်ဆန်နာခရုစ်ကျွန်းနေသူတို့ကတော့စိုးရင်စိတ်မရှိကြပါဘူးဒီကျုံးမှာတသက်လုံးနေထိုင်လာတဲ့ Aida Castellio ကတော့အခုလိုမြင်ပါတယ
်။ Yo creo que no se va a llevar estilo. Yo creo que no ya tengo 85 años y nunca hemos tenido una tormenta.
ကျုံးပင်လေရေကဝါမြို့သွားလိမ့်မယ်လို့မထင်ပါဘူး။ကျွန်မတက်က85နှစ်ရှိပါပြီ။ပြင်းထန်တဲ့မုန်တိုင်းတစ်ခုနဲ့တခါမှမကြုံဘူးသေးပါဘူး
။ Sebastian Martins ကတော့ပြည်နယ်မြို့တော်ကတာဂျီနာမှာရှိတဲ့ဒေသဆိုင်ရာအရာရှိတွေအနေနဲ့ကျွန်းရဲ့အခြေခံအဆောက်အုံတွေခံခတ်မှုရှိအောင်ဆောင်ရွက်ပေးတင်တယ်လို့ပြောပါရယ်ကျွန်းကိုဓာတ်ပုံလိုက်ရိုက်ပြီးတော့ပျောက်သွားတာမျိုးမဟုတ်ပဲအမှန်တကယ်ကူညီစေချင်တယ်လို့လည်းပြောပါရယ် ကျွန်းနေထိုင်သူတွေကပင်လယ်ရင်မြင့်တက်နေတာကိုမျက်မြင်တွေ့နေရပြီလို့ပြောဆိုနေကြပေမဲ့တည်တံ့တရအစိုးရဘက်ကကျွန်းအထွတ်ကြိုတင်ပြင်ဆင်ပေးထားတာမရှိဘူးလို့တဘာဝပတ်ဝန်းကျင်ထိုင်နေရသမားတွေကလည်းထောက်ပြပြောဆိုနေပါတယ်
တဘာဝပဝန်ကျင်ထိခိုက်မှုကိုရောလောင်စာဆန်းအင်ဇေကိုပါတတ်တာစီမဲ့ရေပေါ်ရှက်ပြေးလျှက်စစ်မော်တော်ဘုတ်တမျိုးကိုဆွီဒင်နိုင်ငံကတီထွင်လိုက်ပါတယ်ရိုက်တာသတင်းဆောင်မကိုအခြေခံပြီးကိုညာဝင်းအောင်ကပြောပြပါမယ
်ဆွီဒင်နိုင်ငံကတီထွင်လိုက်တဲ့လျှက်စစ်တာအားသုံးရေပေါ်ရှက်ပြေးမော်တော်ဘုတ်ယာဉ်တစ်စင်းကတော့စတော့ဟ ோம் မြို့နဲ့ဖင်လန်နိုင်ငံပိုင်းဘော်တစ်ကျွန်းစုကြား24နာရီအတွင်းရေမိုင်420လောက်ပြေးနိုင်တယ်လို့ဆိုပါတယ်မော်တော်ဘုတ်တည်ဆောက်နေတဲ့ဆွီဒင်ကကန်ဒီလာကုမ္ပဏီကတော့ C8 အမျိုးအစားရေပေါ်ရှက်ပြေးလျှက်စစ်မော်တော်ဘုတ်တည်ဟာအခြားသောလျှက်စစ်ရေယာဉ်တွေတက်စားရင်တနည်းတာအတွင်းအဝေးဆုံးပြေးနိုင်တဲ့စံချိန်အသစ်ကိုတင်ထားတယ်လို့ပြောပါတယ်။ပြင်းပြအဖြစ်တနင်္ဂနွေကိုရေမိုင်18မိုင်လောက်ပြေးနိုင်တဲ့သဘောဖြစ်ပါတယ်။အခြားသောဓာတ်ဆီဒီဇယ်သုံးဘုတ်တည်တက်စားရင် C8 လျှက်စစ်မော်တော်ဘုတ်ကဇယိတ်သက်သာစေတယ်လို့ကန်ဒီလာကုမ္ပဏီကိုတည်ထောင်သူနဲ့ CEO လည်းဖြစ်တဲ့ Gustav ကပြောပါတယ
် I think another very interesting aspect of this ride we also had a photographer with us and
ကျွန်တော်မိတ်ဆွေဓာတ်ပုံဆရာတယောက်စီမှာဓာတ်ဆီအင်ဂျင်သုံးမော်တော်ဘုတ်ဒဇင်းရှိပါတယ်သူ့ဘုတ်ကခီးတစ်ခုထွက်ရင် Sweden 3 Krona ငွေ 9,000 လောက်ကုန်ပါတယ်ကျွန်တော်လျှက်စစ်ဘုတ်ကြတော့ခီးစဉ်တစ်ခုအတွက် Krona 250လောက်ပဲကုန်တော့ပါအဲ့ဒီတော့ဒီရေပေါ်ရှက်ပြေးလျှက်စစ်မော်တော်ဘုတ်ကကွန်ကြစီတက်တာတဲ့အပြင်တဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုကိုလည်းတက်တာစီပါတယ
် CH လျှက်စစ်မော်တော်ဘုတ်ကတော့ရေအောက်မှာဖြန်ထားတဲ့တောင်မှန်မှာပဲတွန်းကန်အားနဲ့ရှေ့ကိုရက်ပြီးတဲ့အင်ဂျင်ကိုချက်ချေကပုံသဏ္ဍာန်တက်ဆင်ထားတာကြောင့်ရေပေါ်ရှက်ပြေးနိုင်တာလို့ဆိုပါတယ် CH ဘုတ်တွေရဲ့ကိုယ်တွေကိုပေါ်ပေါင်းအောင်စီမံထားပါတယ်အခြားသမယိုးကျလျှက်စစ်မော်တော်ဘုတ်တွေတက်ဆိုင်ရင်ဆိုင်းရင်သုံးဆဲမှု80ရာခိုင်နှုန်းလောက်တက်တာစီတယ်လို့လည်းဆိုပါတယ်နိုင်ငံတကာဆန်ကျင်အရလျှက်စစ်မော်တော်ဘုတ်တွေဘလောက်ဝေးဝေးပြေးဆွဲနိုင်တယ်လဲဆိုတာကိုကန်ဒီလာကုမ္ပဏီကလေ့လာထားပြီးသူတို့နဲ့နှိုင်းရှင်နိုင်ဖို့ C8 ကိုစမ်းသပ်မောင်းနှင်ခဲ့ကြောင်းစတော့ဟ ோம் မြို့ကနေမနက်စောပိုင်းမှာထွက်ခဲ့ပြီးမြောက်ဘက်ကကျွန်းစုတနေရာမှာလျှက်စစ်တာအားအမြန်ပြန်ဖြည့်ကာဘော်တစ်ပင်လယ်ထဲကအာလန်ကျွန်းရောက်ထပ်သွားပြီးအဲ့ဒီမှာနိုင်အနေငယ်နားကစတော့ဟ ோம் ကိုပြန်လာတဲ့လမ်းကြောင်းအတိုင်းစမ်းသပ်မောင်းနှင်ခဲ့တယ်လို့ဆိုပါတယ်ဒီစမ်းသပ်မှုတွေကနေကန်ဒီလာကုမ္ပဏီကတည်ထွင်လိုက်တဲ့ရေပေါ်ရှက်ပြေးယာဉ်ဟာအဖက်ဘက်ကအကျိုးရှိစေတယ်လို့ဆိုပါတယ
် But I think the key thing that we really wanted to prove is that you can drastically
ကျွန်တော်တို့အဓိကသက်သေပြချင်တာကဒီလျှက်စစ်မော်တော်ဘုတ်ကိုတုံးခြင်းအပြင်ကာဗွန်ထန်းငွေထုတ်လုပ်မှုတိတိတတ်တာကျဆင်းသွားမှာဖြစ်တယ်လို့တက်စစ်တာနဲ့မောင်းနေတဲ့အတွက်ဈေးအကုန်ကျတတ်တာလာပါတယ်အဲ့ဒီမျိုးလင်းချက်တွေနဲ့လွန်ခဲ့တဲ့10နှစ်လောက်ကတည်းကဒီနည်းပညာကိုကျွန်တော်တို့တည်ထွင်လာခဲ့တာပါ
ဆောင်ရသည့်ကာလမတန်ခင်မှာတော့လူ30လောက်တင်ဆောင်ပြေးဆွဲနိုင်မဲ့ P12 အမျိုးအစားခရီးသည်တင်လျှက်စစ်ရေယာဉ်ကိုစတော့ဟ ோம் ပိုင်တဲ့ရေပြင်ထဲမှာစတင်ဆန်းသပ်ပြေးဆွဲဖို့ရှိတယ်လို့ကန်ဒီလာကုမ္ပဏီကပြောပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို90 American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းစီစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio စီစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ဆက်လက်ပြီးဘတ်စင်ကဏ္ဍတွေဖြစ်တဲ့အင်တာဗျူးကဏ္ဍလူမှုရှုခင်းအစီအစဉ်စီးပွားရေးကဏ္ဍစတဲ့ဘတ်စင်ကဏ္ဍတွေကိုဆက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်ပထမအဆုံးအတော့အင်တာဗျူးအစီအစဉ်ဖြစ်ပါတယ်အာဆီယံထိပ်သီးအစည်းအဝေးမှာစစ်ကောင်စီကကိုယ်စားလှယ်လွတ်တာကသူတို့ဘလောက်အထိအပူတပြင်းအေးမပါဖြစ်နေ အရေးမလားဖြစ်နေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အာဆီယံအရေးကျွမ်းကျင်သူသူတေသူကထောက်ပြပါတယ်။ဒါ့အပြင်မြန်မာအကြက်တဲကိုမြန်မာအကြက်တဲကြောင့်ရိုက်ခတ်မှုခံနေရတဲ့ထိုင်းမလေးရှားလို့အစုဖွဲ့နိုင်ငံတွေကလည်းဆုံးဖြတ်ချက်တွေပုံမထီရောက်အောင်လုပ်မယ်လို့ဆိုပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီအခြေစိုက်သုတေသနဌာနတစ်ခုဖြစ်တဲ့ Lowy Institute ကရှေ့တောင်အာရှရေးရာအထူးပြုလေ့လာနေသူသုတေသီဒေါက်တာအဗ်ဒူရာမန်ယာကုတ်ကိုကိုငင်းချိုင်းကဆက်သွယ်မေးမြန်းထားပါတယ်။
With Indonesia, Laos and Thailand and many other ASEAN countries. Okay, the ASEAN thi siwi kala ma bo no, di Indonesia, Laos, Thai sa shi de lo nangan ator mya 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 yi pyo la ja ba de. Di ASEAN thi siwi ga de sin mo no, mya a chat de twe so yin tan man yi ya aw myin mu ri si yo de ke to tet mu shi la nai de lo ma Continue to impede decisive action.
Sad to say, I think the ASEAN summits will actually will not progress will not
one is yawa ASEAN thai thi siwi wa ga aman ke to tat mu ri phit la nai de lu ma tin ma u ASEAN ye adika chin ka pon ga boun tabor du nyin cha 5 chat ko be chi khan ni ba de da ko myanmar ana thain sit tat ga ma lai na be phi san ni da chaung chi chi ma ma aw myin mu myo shi la lai me lu ma tin ma u ta phat ma ro ba ko myo chi nai ma le so yin malaysia nai ngan ga la mae 2025 khu ne ma ASEAN a le cha u ka tha ya ru ya yu me a chei ma malaysia ko chi yin tu ga ranger dukha de mya pya ko အရှင်ဖြစ်လက်ခံပေးထားတဲ့နိုင်ငံတစ်ခုပါမလေးရှားမှာမြမအကြက်တဲအတွက်ဖြည့်ရှာလို့တဲ့စိတ်ဝင်စားမှုနဲ့သူ့အကျိုးစီးပွားကောင်းကောင်းရှိပါတယ်ကျွန်တော်နားလည်တော့ပြောရရင်မလေးရှားရဲ့အန်ဝါအီဘရာဟင်ဆိုရအနေနဲ့မြမအကြီးဘလူးဖြည့်ရှင်းနိုင်မလဲဆိုတဲ့နီးလန်းရှာဖို့စိတ်အားထက်သန်ပါတယ်ဒါကြောင့်လာမယ့်2025ခုနှစ်မှာတော့မလေးရှားဟာအာဆီယံဥက္ကဋ္ဌဖြစ်မြမအကြီးအတွက်ပူပြီးလှုပ်ဆောင်လာမယ့်ခြေလှမ်းတွေမြင်ရနိုင်ပါတယ
်to find solutions.
Yes, so how do you take so raw the ASEAN ye chin ka paw ku long so yin aw belo shi me nya.
I think ASEAN as a whole may have to reconsider
ASEAN ku long ni ne tu ye chin ka mu ku byan sin sa bu lu me thum ma le. Prathama ta khu ka boun tabor ru nyi chat 5 chat ka a lou ma phit pu so da ne. Dutiya chat ka myama nai ngan ne shi lya de ne namay chin sat sat ni de. ထိုင်းနိုင်ငံကသူတို့ဟာမြန်မာအရေးဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်မှာချန်လက်ခံထားရတယ်လို့ခန်းစားနေရတာပါ။အာဆီယံကလက်ရှိအရင်နဲ့နောင်လာမဲ့ကဲ့ရဲ့အလဲကျဥက္ကဋ္ဌတွေပါဝင်တဲ့ Trial က၃ပွင့်ဆိုင်ရန်တရားတရက်ကိုထူထောင်ထားပါတယ်။ဒါကြောင့်အခုဆိုရင်မြန်မာအာဏာသိမ်းစစ်တပ်ကိုထိတွေ့ဆက်ဆံပြီးတော့မြန်မာအရေးကင်တွယ်ဖြည့်ရှင်းဖို့လာအိုအင်ဒိုနီးရှားနဲ့မလေးရှားတို့ကလက်တွဲဆောင်ရွက်နေပါတယ်။ဒါပေမဲ့ဒါဆိုထိုင်းနိုင်ငံရဲ့အခန်းကဏ္ဍကဘာမှလဲဆိုပြီးပြောစရာဖြစ်လာပါတယ်။ထိုင်းနိုင်ငံမူဝါဒချမှတ်သူတချို့ကကျွန်တော်ကိုအမြဲမေးတဲ့မိကုံကအဲ့ဒါပါပဲမြန်မာနိုင်ငံနဲ့နယ်နိမိတ်အရှေ့ကြီးဆက်ဆက်နေပြီမဲ့သူတို့ရဲ့အမြင်ကိုထည့်သွင်းစဉ်းစားခြင်းမပြုတာကိုမိကုံထုတ်ကြပါတယ်ဒါကြောင့်အာဆီယံအနေနဲ့သူ့ရဲ့ချင်းကပ်မှုပုံစံကိုပြောင်းလဲဖို့လိုမယ်ထင်ပါတယ်နောက်ပြီးတော့သက်ဆိုင်တဲ့အစုအဖွဲ့နိုင်ငံတွေချင်းကပ်နည်းကိုချမှတ်တင်ပါတယ်ဒါကဘလို့အဓိပ္ပာယ်ဆောင်လဲဆိုတော့အများသောသူဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်ကိုမကင်ဆွဲတင်တော့ဘူးလို့ဆိုလိုတာပါမြန်မာနိုင်ငံမှာအကြက်တဲကိုဖြည့်ရှင်းရမှာအမှန်တကယ်စိတ်ပါဝင်စားပြီးဆက်ဆက်နေတဲ့နိုင်ငံတွေပါဝင်တဲ့တင်းငယ်တဲ့အတိုင်အဝန်တစ်ခုကိုဖွဲ့စည်းတင်ပါတယ်။အဲ့ဒီထဲမှာထိုင်းနိုင်ငံလည်းပါဝင်ရပါမယ်။ဒါကအာဆီယံ10နိုင်ငံလုံးပါဝင်ပြီးအားလုံးသဘောတူဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်တွေထက်အများကြီးပိုကောင်းမယ်လို့ထင်ပါတယ်။ဘာလို့လဲဆိုတော့တချို့နိုင်ငံတွေကမြန်မာအရေးကိုလုံးဝစိတ်ဝင်စားမှုမရှိဘူး
။ Some of them may not have interest in the crisis at all.
Another significant aspect of this summit is the regime's foreign minister. Okay, ခုဒီ take the issue ရဲ့နောက်ထပ်ထူးခြားချက်တစ်ခုကတော့ဗောနော်ဒီနှစ်မှာဒီစစ်ဆိုးရရဲ့နိုင်ငံရေးဝန်ကြီးဌာနကထိပ်ပိုင်းရရှိသူတက်လာတာပါတစ်ဖက်မှာလည်းတချို့ကဒါကိုစိုးရိမ်မှုနဲ့မေးခွန်းတွေရှိကြပါတယ်ဒီချက်ကအဆင်ကအာဏာသိမ်းစစ်တပ်ကိုတရားဝင်ဖြစ်အောင်လုပ်နေတဲ့ခြေလှမ်းလို့ထင်ပါသလားဒါမှမဟုတ်ပြည်ပြင်ပြောင်းလဲမှုတွေပိုးလွတ်ဖို့စတက်ကိုဖိအားပေးဖို့ရည်ရွယ်တဲ့မဟာဗျူဟာမြောက်ခြေလှမ်းလို့ပြောလို့ရတာ
ဗျ Okay on the other hand it's actually demonstrated that the junta is desperate
ဟုတ်ပါတယ်တဖက်ကဒါကိုကြည့်ရင်စစ်အာဏာရှင်တွေအပူတပင်းဖြစ်လာနေတာကိုသက်သေပြနေတာပါဒီကြချာချာပြန်ကြည့်ရင်အာဆီယံအဖွဲ့ကထိပ်သီးစည်းဝေးမှာစစ်ဆိုးရပါဝင်ခွင့်ကိုပိတ်ပင်ထားခဲ့တာပါဒါပေမဲ့နိုင်ငံရေးနဲ့မသက်ဆိုင်တဲ့ကိုယ်စားလှယ်ကိုတက်ရောက်ခွင့်ပြုပါတယ်ဒါကိုစစ်တပ်ဖက်ကသာငင်းဆိုခဲ့တာပါဒါကြောင့်၃နှစ်ကြာပြီးတဲ့နောက်မှာစစ်ဆိုးရကအာဆီယံထိပ်သီးစည်းဝေးကိုကိုယ်စားလှယ်တဦးစီလွှတ်လိုက်တာဟာသူတို့ဘယ်လောက်ထိဤကြီးနိုင်နေပြီလဲဆိုတာကိုပြသနေပါတယ်။စစ်မြေပြင်မှာသူတို့ရှုံးနေပါတယ်။ဒါကြောင့်တန်တမန်ရေးရမှာသူတို့တခုခုလှုပ်ပြရပါမယ်။အခမ်းအပြင်မှာနေပြီးကျန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုကိုယ်အတန်ထုတ်ဖော်ခွင့်မရဖြစ်နေတာထက်အခမ်းထဲမှာရှိနေရတာပိုကောင်းမယ်လို့ယူဆလာတယ်လို့ထင်ပါတယ်။ဒါကကောင်းတဲ့လက္ခဏာပါ။ဒါကစစ်တပ်ဘလောက်ထိစောင့်တည်ရမရဖြစ်နေတာကိုလည်းပြသပါတယ်။အာဆီယံထိပ်သီးစည်းဝေးမှာနိုင်ငံရေးကိုစားမပြုတဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်ကိုဆက်ထားရှိခြင်းအပြင် ခုခံဒေါ်လာရဲ့အင်အားစုတွေကိုငင်းချမ်းတဲ့နီလန်းနဲ့အာဏာလွှဲပြောင်းပြီးတော့အသွင်ကူးပြောင်းဖို့အာဆီယံအနေနဲ့မြန်မာအာဏာသိမ်းစစ်ဆိုရကိုပိုဩဇာလွှမ်းမိုးနားချနိုင်မယ်လို့
transition to a peaceful transfer of power to the rebel forces
so could this summit be good okay ဒါဆိုရင်ဒီထိပ်သီးအစည်းအဝေးပေါ့နော်သက်ဆိုင်ရာအင်အားစုအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့တောင်းပေးနိုင်တဲ့နေရာကောင်းလို့ပြောလို့
run
all the concerned parties
I think for this particular ASEAN summit I don't see any dialogue between the
ဟုတ်တယ်ဒီသဘောကိုပြန်ကြည့်ရရင်အခုထက်ထိမြန်မာနိုင်ငံတွင်းကမတူညီတဲ့အစုအဖွဲ့တွေချင်းချင်းတွေ့ဆုံဆွေးနွေးတာမျိုးမရှိသေးပါဘူး။ဒါပေမဲ့အင်ဒိုနီးရှားကဒေါ်လာရင်းအင်အားစုတွေကိုထိတွေ့ဆက်ဆံလာတာကမတူကွဲပြားဖြစ်နေတဲ့အစုအဖွဲ့တွေကြားလူသဘောတွေ့ဆုံပွဲဖြစ်လာနိုင်ဖို့လမ်းဖွင့်ပေးလိုက်တာပါ။ဒီနေ့စောပိုင်းကအာဆီယံဖွဲ့ဝင်နိုင်ငံတချို့ကအစိုးရအဖွဲ့ဝင်တွေနဲ့ကျွန်တော်စကားပြောကြည့်တော့ကသူတို့ကတော်လိုင်းအင်အားစုတွေနဲ့ထိတွေ့ဖို့အတော်လေးတွန့်ဆုတ်ကြောင်းပြောပါတယ်။ခင်ဗျားသိတဲ့အတိုင်းပဲအာဆီယံကပြည်တွင်းကိုဝင်ရောက်မဆုတ်ဖက်ရေးမှုပေါ်အခြေခံပြီးတော့တည်ဆောက်ထားတာပါ။ဒီရည်တည်ချက်အရကြည့်ရင်အတိုက်ခံအင်အားစုကိုထိတွေ့ဆက်ဆံတာကမြန်မာနိုင်ငံကြီးကိုဝင်ရောက်ဆုတ်ဖက်တာလို့ယူဆနိုင်ပါတယ်။ဒါကြောင့်ဒါဟာသူတို့အတွက်အထောက်အကူကြီးမားတဲ့ချဉ်းကပ်မှုလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်အင်ဒိုနီးရှားကအတိုက်ခံကိုတန်တမန်အဆင့်ထိတွေ့ဆက်ဆံလာပြီးဆိုတော့နောက်လာမယ့်အာဆီယံဥက္ကဋ္ဌမလေးရှားကလည်းဒီလမ်းကြောင်းအတိုင်းလိုက်လုပ်လာနိုင်ပါလေ။ဒေါ်လာရင်းအားစုတွေနဲ့အာနာသိန်းစစ်တပ်ကိုထိတွေ့ဆက်ဆံပြီးလူသဘောတွဲဆုံမှုဖြစ်လာအောင်လုပ်ပြီးအကြက်တဲတွေအဖြေရှာရေးလမ်းစဉ်ကိုချမှတ်နိုင်ပါလေ။ဒါကတိတ်မြန်မြန်ဆန်ဆန်နဲ့တော့ဖြစ်လာမှာမဟုတ်ပါဘူး။ဒါဟာအတော့ကိုရှေ့ကြာမဲ့လုပ်ငန်းစဉ်ဖြစ်ပေမဲ့အာဆီယံအဖွဲ့မှာအရင်ကဒီလိုတွေ့ကြုံမျိုးရှိခဲ့ဘူးပါလေ။1980ခုနှစ်နောက်ပိုင်း1990ခုနှစ်အစောပိုင်းတုန်းကကမ္ဘောဒီးယားအကြက်တဲပြည်တွင်းစစ်ကာလတုန်းကပါအဲဒီချိန်လုံးကအင်ဒိုနီးရှားဥဆောင်တဲ့အာဆီယံကတဘုံတက်တွေနဲ့ဖနွန်ပင်အစိုးရကိုအချင်းချင်းအလွတ်တဘောဆွေးနွေးဖို့ကူညီပေးခဲ့ပါတယ်အဲဒီလှုပ်ဆောင်ချက်တစ်စိတ်တစ်ပိုင်းဖြစ်1992ခုနှစ်မှာငင်းချမ်းရေးသဘောတူညီချက်တရရယူနိုင်ခဲ့ပြီးတော့ကမ္ဘောဒီးယားပြည်ပခါကိုချုပ်ငြိမ်းစေခဲ့ပါတယ
် ending of the Cambodian conflict
so looking ahead how so ro shi la me anaga မြန်မာပြည်ပခါမှာဆိုရင်ပေါ့နော်ဒီအာဆီယံအဖွဲ့ရဲ့အခမ်းအနားကဘယ်လိုဆက်ရှိနေမှာများin the Myanmar conflict
I hope the ASEAN summit will actually announce a new way to deal with the Myanmar crisis
မြန်မာကျတဲ့ကိုကိုင်းတွေဖြစ်ရှိရင်းနီလန်တစ်တရက်ကိုအာဆီယံကအမှန်တကယ်ကြီးညာနိုင်ဖို့မျှော်လင့်ပါတယ်ဒုတိယအနေနဲ့ကတော့အာဆီယံအနေနဲ့ဆစ်ဆိုးရွားကိုကိုင်းတွေနေရာမှာမြန်မာကျတဲ့ကိုကိုင်းတွေဖြစ်ရှင်းဖို့အမှန်တကယ်စိတ်ပါဝင်စားတဲ့နိုင်ငံတွေပါဝင်တဲ့အသေးစားအဖွဲ့ငယ်တွေဖွဲ့ပြီးတော့ချင်းကပ်ပုံနီးနာနဲ့အဖွဲ့ကိုပြန်လည်ဖွဲ့စည်းတင်တယ်လို့ကျွန်တော်ထင်ပါတယ်ထိုင်းဆိုရင်တော့မြန်မာနဲ့ကက်ရက်တရှိနေတာကြောင့်အာဆီယံရဲ့အဓိကဆုံးဖြတ်ချက်ချမှတ်တဲ့လုပ်ငန်းစဉ်တွေထဲမှာထိုင်းနိုင်ငံပါဝင်ဖို့အလွန်အရေးကြီးပါတယ်။ဒါမှသာအာဆီယံအဖွဲ့အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကွဲအကွဲပြားပြားဖြစ်နေတာတွေကင်းဝေးစေမှာပါ။ခင်ဗျားပြောခဲ့သလိုပဲလာအိုမာကချင်းကပ်မှုတစ်ခုကမ္ဘောဒီးယားမှာကနောက်တစ်ခုအခုအင်ဒိုနီးရှားကလည်းစီးဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပခဲ့တယ်ဆိုတော့မြန်မာအရေးမှာအာဆီယံအတွင်းမှာကိုမတူကွဲပြားတဲ့အစုအဖွဲ့တွေကမတူညီတဲ့လှုပ်ဆောင်ချက်တွေလုပ်နေကြပါတယ်။ဒါအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားစည်းလုံးညွှန်မှုမရှိတာနဲ့မညီညွတ်မှုကိုပုံပေါ်စေပါလေ။အဲ့လိုဖြစ်နေတယ်ဆိုတာအချက်ပြနေပါလေ။အာဆီယံအနေနဲ့ဒီချက်ကိုထက်သွင်းစဉ်းစားသင့်ပါလေ။ဒါပေမဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေဟာတင်းငယ်တဲ့အစုအဖွဲ့ခွဲပြီးတော့လှုပ်တဲ့နီလန်းကိုတိတ်ပြီးတော့သဘောမကျဘူးထင်ပါလေ။အဖွဲ့ဝင်ဆယ်နိုင်ငံလုံးပါပြီးသဘောတူညီမှုရယူဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်ကိုပဲသူတို့လိုလားနေတော့ပါပဲ။ဒါပေမဲ့စဉ်းစားကြည့်ပါ။ပါဝင်တဲ့နိုင်ငံအစုအဖွဲ့ကပူကြီးလေမတူညီတဲ့အကျိုးစီးပွားတွေကိုထက်သွင်းစဉ်းစားလို့ရှေ့ကိုဆက်နိုင်ဖို့ကပူနှေးလေဖြစ်ပါလေ။ဒါကြောင့်အာဆီယံအနေနဲ့သူ့ရဲ့လုပ်ငန်းစဉ်ကိုပြောင်းလဲဖို့တတ်တိရှိဖို့လိုပါတယ်
။ So ASEAN must have the courage to change how it operates
CY season ကိုစပောင်းမဲ့မြမဆောက်လို့ရေလုပ်ငန်းကဏ္ဍမှာ2024ခုနှစ်အတွင်းနှစ်တသမ600နိုင်ကျဆင်းမယ်လို့သုတေသနစာဆောင်တစ်ခုကထောက်ပြပါရယ်နေဇတ်ဒေတာမှာတော့ဆောက်လို့ရေလုပ်ငန်းတချို့ဆက်လက်ဖြစ်ထွန်းနေပြီးပြည်မာကြီးဘက်မှာတော့နှွေးကွေးသွားတယ်လို့လုပ်ငန်းရှင်တွေကလည်းပြောပါရယ်ဒီတသမ CY အစီအစဉ်မှာမတ်တိန်ကြီးထိုက်ကတင်ပြထားပါရယ်
ကျွေးတရီကန်ဒေတာကန်ကန်ထရိုက်တာကိုမဦးတယောက်ဒေတာမှာရေကြီးနေတာကြောင့်လုပ်ငန်းတွေခဏရပ်ထားပြီးရေဘေးကူညီပေးနေရတယ်လို့ BOA ကပြောပါတယ်။ထိုင်းလာအိုမြန်မာနယ်စပ်ကရွှေတရီကန်ဒေတာမှာတော့ဆောက်လုပ်ရေးလုပ်ငန်းတွေရှိနေတာပါ။မဲခေါင်မြစ်ချောင်းကနေတရုတ်ပြည်ဘက်ကတင်မောနဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေတည်ယူလာပြီးအဆောက်အုံဆောက်လုပ်ရေးလုပ်ငန်းခွင်တွေရှိတယ်လို့ဒေတာတွင်းကပြောကြပါတယ်။ဒေတာရင်းမှာဆောက်လုပ်ရေးလုပ်ငန်းတွေရှိနေတာကြောင့်ပြည်မာကြီးကနေလုပ်သားတွေရွှေ့ပြောင်းအလုပ်လာလုပ်ကြတယ်လို့လဲ ကန်ထရိုက်တာကုမာဦးကပြောပြပါတယ
်ဒီတွင်းကဈေးဒီကလိုအပ်ရှားတဲ့ခါကျတော့ဒီတက်ငွေကလီဘာက2000ဆို2000နဲ့ပဲသွားနေကြတာဟုတ်1000ခွဲဟို2000ကိုဒီတွင်းက2000မှာပေါက်နေတာဟုတ်ဒီမှာ2000ခွဲနဲ့ခေါ်လိုက်တဲ့ခါကျတော့သူကပျော်ပြီးလာကြတာလေ
ဟုတ်
ပျော်ပြီးလာကြတာဆိုတော့ဒီဘာကဘတ်ငွေပဲသုံးတဲ့ခါကျတော့ဒီမှာကတကယ်ပေါက်သေးက400ဆိုတော့ခုပေါက်သေးနဲ့ဘတ်ပေါက်သေးနဲ့ဆိုရင်ခွန်6 40နဲ့ခွန်6 6000ပတ်ဝန်းကျင်ပေါက်တာကို6000 9000လောက်ဒီလေကျန်ကုန်တဲ့ဆို6000 9000လောက်ရက်ပေါက်လေးဖြစ်ကြလေဒီတွဲမှာကအဲဒီတွဲမှာကအလုတ်ကြိုင်လေးကအကုန်လုံးရက်တဲ့တော်တော်များများကရက်လိုက်တဲ့အနေထားမျိုးရှိတဲ့ခါကျတော့အဲတချို့သက်ဆိုင်တဲ့မဖြစ်တဲ့လောက်ကလေးပဲဖြစ်မဲ့တယ်စောင့်နေကြတာကရက်လိုက်တဲ့ခါကျတော့လုံသားအင်အားတွေကမလုံအောင်လုံသားတွေအားနေကြတာပေါ့အဲ့လုံးလက်မဲ့လေးများနေရတယ်အလုံးလက်မဲ့လေးများနေတဲ့ခါကျတော့ဒီလိုလက်ဆက်မျိုးလေးတွေတက်လာတယ်တော်တော်ဂျူလီယာနိုင်ငံလေးတွားလုံးကြတယ်အဲ့လိုဒီကိုထွက်လို့ရတဲ့နိုင်ငံကိုထွက်ပြီးလုံးကြတာပေါ့အလုံးကတော့တချို့အပြောင်းလဲရတဲ့တော်တော်များများကဒီတွဲမှာလုံးရင်လုံးတဲ့လူတွေကြတော့မလုံးနိုင်ကြတော့ဘူးလေလုံးဝရှုံးမိုင်းနဲ့ပြနေဟိုအရှုံးပြနေတာပေါ့အလုံးမကိုသူတို့အလုံးပဲတင်တာဆွဲတာတကယ်ချင်းလို့ပြောတယ်ကျန်တာဆွဲတာဈေးတုံးတွေဘလို့ပဲပြီးတော့အမြင့်ဆုံးနဲ့ပဲရကြခုနေထားတဲ့ဆိုသူတို့လှုပ်လိုက်ရင်ရှုံမယ်လှုပ်လိုက်ရင်ရှုံမယ
်ပြီးမှတည်းမှာအလုတ်အကန်ရှာပတာကြောင့်လက်ဆက်ကိုရွှေ့ပြောင်းလာပြီးဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာအလုတ်လုတ်ကန်ကြသူတွေကလစာနဲ့ရကြတာမဟုတ်ဘဲနေစားလှုပ်သားတွေအဖြစ်အလုတ်လုတ်နေကြတာဖြစ်ပါတယ
်ကျွန်တော်ဒီမှာကကျွန်တော်ဘယ်လိုပြောမလဲနေစားကပဲတနေ့ပေါ့တနေ့တာကိုဒီစား daily ကြီးပဲရှင်းတာလေဒီလိုကြီးပဲရှင်းတာကျွန်တော်တို့ကအဲနေစားကနဲ့ပဲရှင်းတယ်လစာနဲ့မဟုတ်ဘူးပေါ့အဲနေစားကဟိုမှာ15ရက်တခါရှင်းတာရှိတယ်တစ်လတခါရှင်းတာရှိတယ်ဆင်းနိုင်တဲ့နေပဲရတယ်မဆင်းနိုင်တဲ့နေပြရဘူးပေါ့
ညမဆောက်လုပ်ရေးလုပ်ငန်းခန္ဓာမှာအခု2024ခုနှစ်အတွင်းနှစ်သက်သမာ6ရာခိုင်နှုန်းလောက်ကျဆင်းမယ်လို့ Research and Markets .com ရဲ့မြန်မာ Construction Industry Report 2024မှာဖော်ပြပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေလျှက်စင်ပြီးပြတ်တောက်မှုမြန်မာကျန်းမာရေးတန်ဖိုးကျဆင်းမှုလုံသားမလုံလောက်မှုဆောက်လုပ်ရေးပစ္စည်းဈေးနှုန်းကြီးမြင့်မှုတွေကြောင့်ရင်းနှီးမြှုပ်နှံသူတွေနဲ့ဝယ်ယူသုံးစွဲသူတွေရဲ့ယုံကြည်ချက်လျော့သွားစေတယ်လို့အစိုးရကစာကထောက်ပြပါတယ်။ဒါပေမဲ့လည်းတည်ယူပို့ဆောင်ရေးပြန်ပြင်းမြဲစွန့်အင်ဖွံ့ဖြိုးရေးတို့မှာရင်းနှီးမြှုပ်နှံမှုနဲ့သုံးစွဲမှုတိုးလာနိုင်တာကြောင့်ဆောက်လုပ်ရေးလုပ်ငန်းခန္ဓာအပေါ်ရေတို့အတွက်အထောက်ပံ့ဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းဖော်ပြပါတယ်။ပြည်တွင်းဆောက်လုပ်ရေးလုပ်ငန်းတွေကတော့နှေးကွေသွားပါတယ်။ဒါပေမဲ့လိုအပ်ချက်ကတော့ကြီးမားနေစေဖြစ်ပါတယ်။နေဆက်ဒေသတွေမှာတော့အထူးသဖြင့်တစ်ဖက်နိုင်ငံကငွေချင်းနဲ့လုပ်ငန်းတွေလက်ခံလှုပ်လှုပ်ကြတာကြောင့်လုပ်ငန်းလည်ပတ်မှုတချို့ဆက်ပြီးတော့ဖြစ်ထွန်းနေပါတယ်။ရွှေတရီကန်ဒေသကန်ကန်ထရိုက်တာကိုမအုကတော့ဒေသရင်းလုပ်ငန်းလည်ပတ်မှုပုံစံကိုအခုလိုပြောပြပါတယ
်။နောက်အပြောင်းလဲကတော့ဒီမှာကကျွန်တော်တို့နေဆက်မှာဘတ်ပဲသုံးတာဆိုတော့လေယူရီးယားငွေပဲသုံးတဲ့ခါကျတော့အပြောင်းလဲရတာမဖြစ်ပါဘူးအဲကြက်ငွေနဲ့ကြတော့ဒီကျွန်တော်တို့လီဘာပေါ့လီဘာတချို့လီဘာသုံးလီဘာတွေဆိုမြန်မာပြည်ကနေခေါ်တဲ့ခါကျတော့သူကအဲသူတို့တွေပို့ပြီးတော့လီဘာတွေလီဘာကတွေပို့သက်တာလာပေါ့ကျွန်တော်တို့ဒီမှာသုံးတာလီဘာကလီဘာကတနည်းကိုအဲဘတ်400ဆိုရင်ဘတ်400တနည်းကိုဆရာတယောက်ကိုဘတ်400ဆိုရင်ခုငွေနဲ့ဆိုရင်ว่า900ลောက်จ๋าละโอ้ดูเมียมาငွေได้ဆိုလူကိုဆရာတယောက် 900 ကျက်ငွေနဲ့ 900 ဆိုတော့ညီမပြီမာက200လောက် 200 လောက်ပေးခေါ်ရင်ဆရာတယောက်ကရနေပြီရောအဲ့လေကျွန်တော်ကရတော့ဒီဘာကရက်တက်တာပေါ့လာပေါ့
တချိန်တည်းမှာပဲမြန်မာနိုင်ငံတွင်းမတည်ငြိမ်မှုတွေကိုထောက်ပြပြီး Thai Siam Cement Group SCG ကုမ္ပဏီကမြန်မာနိုင်ငံတွင်းကဘီလက်မြေစက်ရုံနှစ်ရုံကိုပိတ်လိုက်ပြီးပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းလုပ်ငန်းချက်မဲ့အစီအစဉ်တွေကိုလည်းဆန့်ကျင်ခဲ့ရကြောင်း Siam Cement Group ရဲ့အမှုဆောင်ဒုတိယဥက္ကဋ္ဌရဲ့ပြောဆိုချက်ကိုကိုးကားပြီး The Nations ကဖော်ပြပါတယ်တနေရှင်သတင်းစာနဲ့လုတ်တဲ့မင်းမြန်ခံမှာသူကအခုလိုပြောသွားတာပါမြန်မာနိုင်ငံတွင်းကလုပ်ငန်းတွေပြန်ဆနိုင်ရေးကတော့မျှော်လင့်ချက်မရှိသေးဘူးလို့လည်းသူကပြောပါတယ် Thai SCG လုပ်ငန်းကြီးအနေနဲ့တော့ဝန်ထမ်းတွေရဲ့အသက်အန္တရာယ်စိုးရိမ်ချက်ကြောင့်လုပ်ငန်းတွေလက်ပတ်မှာမဟုတ်ဘူးလို့လည်းပြောပါတယ်
Research and Markets dot com ရဲ့ Myanmar Construction Industry Report 2020မှာတော့2022ခုနှစ်ကနေ2028ခုနှစ်အတွင်းပြည်ပြည်မြေစွန့်အင်အခြေခံအဆောက်အဦစီမံကိန်းတွေနဲ့ကုန်ထုတ်လုပ်ရေးတို့မှာရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာနိုင်ငံတွင်ဆောက်လုပ်ရေးကဏ္ဍမှာပြင်းမြ 3.6 ရာခိုင်နှုန်းလောက်တိုးလာမယ်လို့ခန့်မှန်းထားပါတယ
်။လူမှုရှုခင်းအစီအစဉ်ကိုဆက်ပါအောင်မယ်။စစ်ပွဲတွေအပိသက်မရသေးတဲ့ဂရင်းနီဒေတာထဲမှာလုံခြုံရေးအဓိကဦးစားပေးပြီးလူငယ်တွေပညာသင်ကြားနေရပါတယ်။ဂရင်းနီဒေတာကဒီပလိုမာပွဲပေးတဲ့ဂရင်းနီလူမှုသိပ္ပံကောလိပ်ကျောင်းအကြောင်းကိုမတ်စုမြတ်မွန်ကဒီတစ်ပတ်မှာတင်ပြထားပါတယ်။
မြန်မာနိုင်ငံအရှေ့ပိုင်းမှာရှိတဲ့ကယင်းဒီလွမြောက်ဒေသတစ်ခုမှာဒီပလိုမာဖွဲ့ပေးတဲ့ကယင်းဒီလူမှုသိပ္ပံကောလိပ်ကျောင်းတစ်ကျောင်းရှိပါတယ်။အခု2024ခုနှစ်ကနေ2026ခုနှစ်ပညာသင်နှစ်အတွက်စက်တင်ဘာ1ရက်ကကျောင်းဆောက်ဖွင့်လို့ကျောင်းသူကျောင်းသားတွေကျောင်းတက်နေကြပါပြီ။လူမှုရေးသိပ္ပံဘာသာရပ်ဒီပလိုမာတန်းကိုအခုကဒုတိယအကြိမ်ကြောင်းဖွင့်လှစ်သင်ကြားပေးနေတာဖြစ်ပါတယ်။စစ်ပွဲတွေနဲ့မငြိမ်းချမ်းသေးတဲ့ကယင်းဒီဒေသတွေကဒီပလိုမာဖွဲ့ပေးတဲ့ကယင်းဒီလူမှုသိပ္ပံကောလိပ်နဲ့ပတ်သက်လို့ကျောင်းအုပ်ကြီးမခင်ဆန္ဒညွန့်နဲ့မေးမြန်းထားပါတယ်ရှင်
။အခုကျမတို့ဒီတစ်ခေါက်ဒီပလိုမာပရိုဂရမ်မှာဆိုရင်အာဟိုဟာအယောက်120ကျော်လျှောက်တယ်ပေါ့နော်။အယောက်120ကျော်မှာမှအာလျှောက်လာကျမတို့နေရာအစုံဂရင်းဒီဒေသနေရာအစုံကျမတို့လျှောက်လာရခြင်းနဲ့အာနေရာအစုံခေါ်ယူတာတွေလုပ်ဆောင်တယ်ပေါ့နော်။အဲ့ဒီမှာမှကျမတို့41ယောက်ပဲလက်ခံတင်ကြားပေးနိုင်မှာဖြစ်တယ်ပေါ့နော်။ဒီကာလအတွင်းစီမံခန့်ခွဲရတဲ့အခါမှာအငွေကြေးရင်းမြစ်ပဲပျော်ပျော်စီမံခန့်ခွဲမှုကိုနိုင်တဲ့အတိုင်းတာပေါ့နော်။ဒီအကန့်သက်ပုံမှာမူတည်ပြီးတော့မှအာပြီးတော့ကျောင်းရဲ့အကျောင်းကလည်းလူအများကြီးလက်ခံလို့ရတာမျိုးလည်းမဟုတ်ဘူးလေပေါ့နော်။ campus အခြေအနေအဲ့လိုမျိုးပုံမျိုးလည်းမဟုတ်တော့အဲ့လိုဆိုဒီလိုအကန့်သက်တွေနေထားမှာအာကျမတို့တစ်ကျောင်းတစ်ကျောင်းဆိုလက်ခံနိုင်တဲ့အရေးအတွက်က40ကျော်50 60ဒီ range ကြားမှာပဲရှိတာပေါ့နော်။
ဆိုတော့ဒါအခုကဒါ KNI လူမှုသိပ္ပံကောလိပ်ကဒီ KNI ဒေတာထဲမှာဖွင့်ထားတာဖြစ်တော့ဗောနော်ဒီဟိုလုံးဝငြိမ်းချမ်းနေတဲ့နေရာမျိုးတော့လည်းမဟုတ်သေးဘူးဗောလေဆိုတော့ဒီစစ်ပွဲတွေအပြီးတိုင်းဟိုမရက်သေးတဲ့ဒေတာမျိုးမှာဒီပညာသင်တဲ့လူငယ်တွေဗောနော်ဘလောက်ထိလိုလိုလားလားရှိကြတယ်လို့ဆရာမအနေနဲ့မြင်ရပါလဲရှင
်လျှောက်လာခေါ်ပြီးဆိုရဲကသူတို့ဟိုဟိုမေးမြန်းကြတာ ਈ ဗောနော်အဲဒါပြီးတော့နောက်ထပ်တစ်ခုကကြတော့လျှောက်လာခေါ်တဲ့ process တစ်ခြားလုံးမှာဆိုရင်လည်းဘလောက်နေရာဒေတာအာဝေးလံနေပလေးစီခက်ခဲနေပလေးစီသူတို့လလန်းမိအောင်စူးစမ်းကြတယ်အင်တာနက်အဆင်မပြေဘူးဆိုတော့အဆင်ပြေအောင်သူတို့အာစီမံပြီးတော့မှ interview ဝင်တာရေးပြဆောင်မှုကို internet ကနေဖြည့်တာဒါမျိုးတွေသူတို့အများကြီးစူးစမ်းအထောက်ကြရတယ်ဗောနော်ဒီခက်ခဲကန့်သက်တဲ့ကြားကနေပြီးတော့ဒီကျောင်းသားကျောင်းသူရဲ့မိပတွေအနေနဲ့ကလည်းသူတို့တာသမီတွေကိုဆက်ပြီးပညာသင်ကြားခွင့်ရချင်တယ်။ဘာဖြစ်လို့လဲဆိုတော့ပညာကြားခွင့်ကလည်းလည်းမမီနိုင်တော့တာဒီနှစ်မိပလောက်ရှိသွားပြီတော့ဒီနှစ်ကျော်သွားပြီပေါ့နော်။ဒီနှစ်ကျော်သွားပြီဖြစ်တဲ့အတွက်အခုလိုမျိုးမိပြင်မှာတခြားတနေရာကြီးဝေးသွားကြမလို့ဘူးပြီးတော့ပညာသင်ကြားဖို့အတွက်လည်းပတ်စံမပေးပတ်စံကုန်ကြခံကြလည်းမလို့နေစိတ်စားစိတ်လည်းပူပင်စရာမလို့ဘူးပေါ့နော်။အဲ့လိုမျိုးပညာသင်ကြားခွင့်အခွင့်အလမ်းကအများကြီးလိုအပ်တယ်သူတို့တွေနေနဲ့လည်းဟိုအရင်လိုလားတောင်းတာတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရတယ်ပေါ့နော်
ဒီအဂရင်းဒေတာတွေမှာဆိုတာကဟိုတိုက်ပွဲတွေကလုံးဝရမသွားသေးတဲ့ဒေတာဖြစ်တယ်ပေါ့လေဆိုတော့အဲ့လိုဒေတာမှာဆရာမခုနပြောသလိုပဲဒီနေရာထိုင်ခင်းအခက်အခဲအကန့်အသတ်ပေါ့လေရှိတဲ့တစ်ချိန်ထဲမှာပဲဒီကျောင်းသားကျောင်းသူတွေဆရာမတွေအတွက်ကဒီလုံခြုံရေးတတိကိုအမြဲတမ်းရှိနေဖို့အတွက်ကရောဘလောက်ဟိုအရေးကြီးတကြီးလိုအပ်လဲရှင်
အဓိကကတော့လုံခြုံရေးကပထမဦးစားပေးပေါ့နော်ကျမတို့အခုကျောင်းဖွင့်တာ3နှစ်ညီပါရှိပြီပေါ့နော်ဒီတခြားလုံးမှာကျမတို့တနေရာထဲမှာအခြေချပြီးတော့မှအာကျောင်းဖွင့်နိုင်ခဲ့တာမျိုးမဟုတ်ဘူးပေါ့နော်ဒီကာလတွေမှာကျမတို့၄ခါလောက်ကျောင်းနေရာရွှေ့ပြီးသွားပြီပေါ့နော်အဲ့လိုဆိုတော့ရွှေ့လိုက်ပြန်ဆောက်လိုက်လုပ်လိုက်ပေါ့နော်ဒီလိုမျိုးနဲ့ပဲအာကျမတို့ရှိဆက်တယ်ပေါ့နော်ကုအနေထားမှာကတော့အာကျမတို့အတက်နိုင်ဆုံးဟိုကျောင်းရဲ့ဒီနေရာဒီထိုင်တဲ့နေရာမှာပုံခုချင်းပါညာခိုင်ခန့်လုံခြုံမှုပဲပြောပြောပေါ့နော်အဲ့ဒါတွေကိုကျမတို့ဒီချာစီမံထားရှိရတာမျိုးဟာလုပ်တယ်ပေါ့နော်ပြီးတော့နောက်ထပ်တစ်ခုကလုံခြုံရေးနဲ့ပတ်သက်တဲ့နေ့စဉ် daily life မှာလည်းလုံခြုံရေးနဲ့ပတ်သက်တဲ့ဒီ sensitivity ပေါ့နော်အဲ့ဒါဟာနဲ့ပတ်သက်လို့လည်းကိုကျောင်းအဖွဲ့ဝင်တွေအဲကျောင်းဆက်ဆံမအဖွဲ့ဝင်တွေကျောင်းသားကျောင်းသူတွေနဲ့ကျောင်းကိုတည်တဲ့ဒီလူတို့အတိုင်းဝိုင်းထဲမှာလည်းဒီလုံခြုံရေးတတိကိုလည်းအများကြီးတတိထားပြီးတော့ကျမတို့နေ့တိုင်းဆက်သွယ်ကြရတယ်ပေါ့နော်ပြီးတော့ ောက်တစ်ခုကနေရင်တို့ဘာလို့လာပြီဆိုရင်လည်းဘယ်လိုမျိုးဟို response လုပ်ရမလဲဆိုတဲ့အခြေခံအသိမျိုးပေါ့နော်အဲ့ဒါကတော့အားလုံးမှာရှိကြတယ်ကျွန်တော်တို့လည်းဟိုတက်နိုင်သလောက်လေးလာတာသိကြတယ်ပေါ့နော်အဲ့လိုပုံစံမျိုးနဲ့ပဲတော့တော့ဟာဆက်ပြီးတော့တော့ဖြစ်တယ်ပေါ့နော်
ဆိုတော့အခုနှစ်ပညာအခုတစ်ခေါက်ပညာသင်နှစ်ပေါ်လေးဒါဒုတိယအကြိမ်မြောက်ဒီပလိုမာတန်းက2024ကနေ2026ဟိုတစ်နှစ်ခွဲဖွင့်တယ်လို့နားလည်ပါတယ်ဆိုတော့ဒီဘာသာရပ်တွေရောဆရာမတို့ဘယ်လိုပုံစံမျိုးနဲ့သင်ကြားပေးပါလဲဆရာမတွေကဒီလူကိုယ်တိုင်သင်ပေးလားနောက်ဒီနိုင်ငံတကာဆရာမတွေနဲ့ဒီ online ပေါ်ကချိတ်ဆက်သင်ပေးတာမျိုးရောပါပါလားရှင်
ဒီနှစ် second batch မှာကကြတော့ကျမတို့ foundation course 6 လပါတော့ foundation course ကိုကကြတော့ကျမတို့မြေပြင်ကဆရာကိုပဲကျမတို့ရာခိုင်နှုန်းများပေါ့နော်အတက်နိုင်ဆုံး 90% လောက် 80% လောက်အကိုကျမတို့ foundation course မှာသွားမယ်ပေါ့နော်အဲ့လိုဆိုတော့ပြီးသွားရင်နောက် regular course နောက်နှစ်ထဲစတဲ့အခါကြရင်တော့ကျမတို့resource ကသူတက်ဆိုင်ရနေပဲလိုက်what gentle net ဆရာဆရာမ resource ပါတာရဲ့အဆုံးလိုအပ်တာဖြစ်တယ်လို့ကျမတို့ regular course မှာကတော့ online ကနေတင်လေးလာတင်ပြီးတော့တဝက်မြေပြင်မှာကတင်ကြပေးတာတဝက်ပေါ့နော်အဲ့လိုပုံစံမျိုးနဲ့ဆက်ပြီးတော့တွားရမှာဖြစ်တယ်ဒါပေမဲ့ဒီ assignment တွေ lead to ဒီ self prepare activities တွေအတွက်ကြီးကြပ်တာကတော့မြေပြင်ကနေကြောင်းမှာပဲကျမတို့ဟိုအနည်းငယ်ကြီးကြပ်တာဖြစ်တယ်ပေါ့နော်
ဆိုတော့အခုဆိုရင်ဆရာမဆောဆောပြောခဲ့သလိုဆိုရင်ဒါဒုတိယတစ်ခေါက်ဒီပလိုမာတန်းပေါ့လေပထမတစ်ခေါက်ဒီပလိုမာတန်းတော့ကအယောက်30ဒီပလိုမာဘွဲ့ရသွားကြတယ်ပေါ့လေဆိုတော့အဲ့လိုဟိုဒီပလိုမာဘွဲ့ရသွားတဲ့အကြောင်းသူတွေအနေနဲ့ရောတခြားနိုင်ငံခြားတက္ကသိုလ်တွေပေါ့နော်ဆက်ပြီးတော့တက်နိုင်ဖို့အတွက်ကဟိုချိတ်ဆက်ထားတာမျိုးရှိလားဟိုမေဂျာကဒီရှေ့ဆက်ပြီးတော့မှဟိုပညာသင်ခြင်းတဲ့အကြောင်းသူအကြောင်းသားတွေအတွက်ကဘယ်လိုမျိုးအခွင့်အလမ်းတွေရှိနိုင်မှာလဲရှင်
လောလောဆယ်ကျမတို့ဒီနိုင်ငံတကာအကြောင်းအနေနဲ့ဆက်ပြီးတော့တက်နိုင်အောင်ကကြတော့ကျမတို့တိုက်ရိုက်အဲ့လိုမျိုးချိတ်ဆက်ပြီးတော့ page လုပ်ပေးတဲ့အခွင့်အလမ်းမျိုးတွေတော့ကျမတို့စီစဉ်နိုင်သေးဘူးပေါ့နော်အာပထမဦးဆုံးအနေနဲ့ကျမတို့ဘာလို့ကြိုးစားနေရလဲဆိုတော့အာဒီ academic accreditation ပေါ့နော်ဒီအကြောင်းရဲ့ဒီအစိမ့်ပညာပုံစံကအာအရေးသေးပိုင်းဆိုင်ရာအရာအာစံနှုန်းတစ်ခုရှိရဲဆိုတဲ့ဟာလိုမျိုးရအောင်ကျမတို့ကြိုးစားနေရဖြစ်တယ်ပေါ့နော်အကြောင်းကအကြောင်းသူအကြောင်းသားတွေကတော့ကျောင်းတက်နေစဉ်ကာလအတွင်းမှာသူရဲ့ academic ပိုင်းဆိုင်ရာ skill ပေါ့နော်အာ skill ပိုင်းက knowledge ပိုင်းကအကောင်းဆုံးအတက်နိုင်ဆုံးတော့ဖြည့်ဆည်းပေးလိုက်တယ်သူကျောင်းပြီးသွားပြီဆိုတာနဲ့အလုပ်လျှောက်တာပဲဖြစ်ဖြစ်ကျောင်းဆက်လျှောက်ချင်တာပဲဖြစ်ဖြစ်သူတို့တရရည်ဖြစ်အောင်သူတို့ဘာလို့ဒီကိုချစ်ကိုလည်းနဲ့အလုပ်နိုင်အောင်ဆက်ပြီးလျှောက်နိုင်အောင်ပေါ့နော်အဲ့လိုမျိုးကျမတို့ကျောင်းတက်နေစဉ်ကာလနောက်ဆုံး final semester မလောက်မှာလေကျမတို့အပတ်စဉ်ပေါ့နော် scholarship information အဲ့လိုမျိုး sharing session လုပ်ပေးရပေါ့နော်ဘယ်လိုလျှောက်ရလဲဆိုတာပြောပေးရသူတို့ရင်သားသွားအောင်ပေါ့နော်ကျမတို့ရည်ရှိမှာတော့နောက်တစ်ဆင့်အနေနဲ့နိုင်ငံတကာတက္ကသိုလ်တွေနဲ့ collaboration လုပ်ပြီးတော့မှအဲ့လိုမျိုး scholarship ကိုတိုက်ရိုက်သွားနိုင်အောင်အဲ့လိုမျိုးတိုက်ရိုက်ချိတ်ဆက်နိုင်တဲ့အင်းရအောင်တော့ဆက်ပြီးကြိုးစားဖို့လည်းရှိတယ်
။ကယင်းဒီလူမှုသိပ္ပံကောလိပ်သားအုပ်ကြီးမခင်ဆန္ဒညွန်ပါရှင်။တိုက်ပွဲတွေနဲ့မငြိမ်းချမ်းသေးတဲ့ကာလမှာကို့အတွက်အကောင်းဆုံးရည်ရှိချမ်းမဲ့ရင်းနှီးမြှုပ်နှံမှုကပညာရေးဖြစ်တယ်လို့သူကပြောပါရရှင်။ကျွန်မဆုမြတ်ပါမှာ
။ VO ရဲ့အတန်လက်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။သောတာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ BURMESE bamis@voanews.com ကိုအီးမေးလ်လိပ်စာကိုစာရေးသားပေးဖို့နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါောင်းမယ်။လေဗနွန်မြောက်ပိုင်းကလူနေတိုက်ခန်းတစ်ခုကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ18ဦးတနင်္လာနေ့ကသေဆုံးသွားခဲ့တဲ့အကြောင်းလေဗနွန်တပ်ချင်းတွေကပြောပါတယ်။ဒီနေရာဟာဟစ်ဘိုလာတွေအားကောင်းတဲ့တိုင်းပြည်အရှေ့ပိုင်းတောင်ပိုင်းတို့နဲ့အလံဝေးလာတဲ့နေရာတစ်ခုဖြစ်ပါတယ်။အစ္စရေးနဲ့အီရန်အကြားတင်းပါလာမှုကိုသတိကြီးကြီးထားပြီးအခြေအနေတွေပိုဆိုးမသွားအောင်ရှောင်ကြားဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကအစ္စရေးနဲ့အီရန်ကိုတနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။စစ်အမျိုးသားရေးတကြွလှုပ်ရှားသူကိုမနစ်ကလှုပ်ချခံခဲ့ရမှုနဲ့ဆက်နွယ်ပြီးကနေဒါဆိုင်ရာအိန္ဒိယတန်အမတ်ကြီးကိုပတ်သက်နိုင်သူတယောက်အဖြစ်ကနေဒါကပြောဆိုလိုက်ပြီးတဲ့နောက်သူ့ရဲ့တန်အမတ်ကြီးနဲ့အခြားဝန်ထမ်းတန်တပန်တွေကိုကနေဒါနိုင်ငံကနေအိန္ဒိယကတနင်္လာနေ့ကပြန်လည်ခေါ်ယူလိုက်ပါတယ်။အရသားတွေကိုပြစ်မှတ်ထားတာအပါအဝင်အကြမ်းဖက်တာတွေရပ်တန့်ပြီးတိုင်းပြည်တစ်လောလူသားချင်းစာနာမှုအကူအညီတွေကိုဖွင့်ပေးကလက်ရှိလမ်းကြောင်းနဲ့မတူကွဲပြားတဲ့လမ်းကြောင်းကိုစစ်ကောင်စီအနေနဲ့လိုက်စေချင်တယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။စကိုင်းတိုင်းဘုတ်လင်မြို့မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းအရသာတဒါစင်တဲ့မနဲ့တပ်ဖြတ်ခံရပြီးဖမ်းဆီးခံထားရသူတွေရှိတယ်လို့လည်းဒေသခံတွေကပြောဆိုပါတယ်။ သတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနေ့ဖက်ဒါနဲ့အစီအစဉ်ကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ Glenn ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဆိုမိုးကျော်ဖြစ်ပါတယ်ကျွန်တော်ရဲ့အသံနဲ့အစီအစဉ်တွေလည်းဒီကနေ့အတွက်ဒါနဲ့အစီအစဉ်တွေဒီမှာဒီမဲ့ပြီးဆုံးဖြစ်ပါတယ် VOO ကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးတင်ပါတယ်တော်တာရှင်များလည်းဘေးရန်နဲ့ကင်းဝေးကြပါစေ